Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိမြန်ရှင်လန်းချမ်းမြေကြပါစေ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ24ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ32.40.49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဘာအခုနှစ်ဖက်စီစဉ်နေကိုတာဝန်ယူတက်ဆက်ပေးမှာပါ
ကျွန်မကတော့စုမြတ်မှုပါရှင်အမေရိကန်ပြည်ထောင်စုသမိုင်းမှာအစိုးဆုံးရေကြီးမှုဒဏ်ခံထားရတဲ့လူဝီဇီယားနားပြည်နယ်ကပြည်သူတွေကိုသမ္မတဥဘာမာတွားရောက်အားပေးခဲ့ပါတယ်အမေရိကန်သတင်းတောက်တွေအပေါ်ရုရှားကထောက်လန်းတယ်လို့ယုံကြည်ရတဲ့ဇက်တိုက်ထောက်လန်းမှုတွေအပေါ်အမေရိကန်ကစုံစမ်းနေပါပြီဒီလိုမျိုးသတင်းတွေကိုမတ်ဤတန်းစင်နဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဘူတုတ်တန်တေကစစ်တပ်ကသူအပတ်စဉ်18ကကျွန်တော်ဆင်းပါတယ်သူကမဆလာခစ်တုံးက
အမေရိကန်ခြေဆိုင်မြန်မာစစ်ဖက်ရေးရာလီလာတုံးသက်သူဘူမူဟောင်းအောင်လင်းထုတ်ဖြစ်ပါတယ်စစ်ဖက်ခေါင်းဆောင်ဟောင်းနေနဲ့ပြည်ပြင်ဖွဲ့စည်းလိုက်တဲ့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီရဲ့အပြောင်းလဲအကြောင်းသတင်းလွှာမှာပြည်စုံကြားမှာပါမြန်မာအစိုးရတဲ့နဲ့အိန္ဒိယအင်အားကြီးတရုတ်နဲ့အိန္ဒိယနိုင်ငံတို့ကြားဆက်ဆံရေးလီလာတုံးသက်သူတွေရဲ့အမြင်နောက်ပြီးတော့မြန်မာနိုင်ငံကတန်းဝင်ကော်ဖီဈေးတွေအမေရိကန်ပြည်ထောင်စုကိုပထမဦးဆုံးချိန်စီးပွားပြီးတင်သွင်းနိုင်ပြီဆိုတဲ့အကြောင်းနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကမြန်မာနိုင်ငံကိုလာရောက်စင်မှာဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဖို့စီစဉ်ထားတယ်ဆိုတဲ့အကြောင်းစာရတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းခေါင်းထုတ်ချက်အင်္ဂလိပ်စာတင်ကန်းစာပို့ချချက်နဲ့ဒူအင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ဒါတွေကိုမတိုင်ခင်အရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မအီတန်စင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုသမိုင်းမှာအစိုးဆုံးရေကြီးမှုဒဏ်ခံထားရတဲ့အရှေ့တောင်ပိုင်းကလူဝီဇီယားနားပြည်နယ်ကိုသမ္မတဘရက်အိုဘားမားပထမဆုံးအကြိမ်သွားရောက်ခဲ့ပါတယ်။သူအစိုးရအနေနဲ့ရေဘေးဒဏ်ပြန်လည်ထူထောင်ရေးကိုပထမဦးစားပေးဆောင်ရွက်နေတယ်လို့ရေဘေးဒုက္ခသည်တွေကိုသမ္မတကအားပေးပြောကြားခဲ့ပါတယ်
။ What I want the people of Louisiana to know is that you're not alone on this even after the TV cameras leave.
Louisiana ပြည်သူတွေအနေနဲ့ဒီဒုက္ခတွေကိုသူတို့ဘာသာပဲကြော်လှတတ်ရမှာမဟုတ်ဘူးဆိုတာသိစေချင်ပါတယ်လို့သမ္မတကပြောကြားခဲ့တာပါ TV ကင်မရာတွေနဲ့လာရောက်သတင်းယူသူတွေမရှိတော့ဘူးဆိုရင်တော့မှသူတို့ရဲ့ဘဝတွေကိုပြန်လည်တည်ဆောက်နိုင်ဖို့တနိုင်ငံလုံးကကူညီအားပေးသွားမှာဖြစ်တယ်လို့ရေးဘေးဒဏ်ခံထားရတဲ့အရှေ့ Baton Rouge ရပ်ကွက်ကိုတွားရောက်ကြည့်ရှုခဲ့တဲ့သမ္မတကပြောကြားခဲ့တာပါပြည်ထောင်စုအစိုးရရဲ့အကူအညီတွေကိုပေးနိုင်ဖို့အတွက်ရေဘေးဒဏ်ခံထားရတဲ့လူဝီဇီယားနားပြည်နယ်ရဲ့ရပ်ကွက်ပေါင်း64ခုထဲက20ခုအရေးပေါ်အခြေအနေဖြစ်တဲ့သမ္မတဥဘာမာကြေညာထားပါရရှင်
။ကွာတာနမ်မိုအချင်းစခန်းမှာဖမ်းချုပ်ထားခဲ့တဲ့မတင်ကသူအယ်ကိုင်ဒါအဖွဲ့ရဲ့ခေါင်းဆောင်ကို2002ခုနှစ်ကပြည်သူတွေကြားထဲမှာနောက်ဆုံးတွေ့ခဲ့ရတာပါ။2002ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာဖမ်းချုပ်ခံခဲ့ရတာဖြစ်ပြီးခုချိန်မှာတော့သူပြန်လွတ်ရေးကိုအဘူဇူဘေဒာအမည်ရှိသူကတရားရုံးကိုလျှောက်ထားနေကြတာဖြစ်ပါတယ်။အသက်45နှစ်အရွယ်ဇူဘေဒာဟာအမေရိကန်ပြည်ထောင်စုအတွက် NDA ပြုနိုင်သူအနေနဲ့မဟုတ်တော့ဘူးလို့သူ့ရဲ့ရှေ့နေတွေကပြောပါတယ်။ဇူဘေဒာကလူအတိုင်းဝန်းနဲ့ကိုပြန်ဝင်ပြီးသူ့မိသားစုနဲ့လည်းပြန်ဆောင်ကစီးပွားရေးလုပ်ငန်းတစ်ခုစတင်တယ်လို့ထုတ်ပြန်ချက်မှာသိရပါတယ်။2002ခုနှစ်ကပါကစ္စတန်နိုင်ငံမှာဖမ်းဆီးခံရစဉ်တုန်းကပါကစ္စတန်နိုင်ငံသားဇူဘေဒါဟာအယ်ကိုင်ဒါရဲ့အစစ်မြင့်ဆုံးအဖွဲ့ဝင်တွေကတယောက်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကစွပ်စွဲခဲ့ပေမဲ့အဲ့ဒီနောက်ပိုင်းမှာတော့စွဲချက်ကိုယုံသိမ်းလိုက်ပါတယ်
။ The New York Times သတင်းစာတိုက်ကြီးအပါအဝင်တခြားသတင်းဌာနတွေကသတင်းတောက်တွေရဲ့သတင်းစုဆောင်းမှုတွေကိုပြစ်မှတ်ထားပြီးတော့ရုရှားထောင်လန်းရေးကအွန်လိုင်းကနေဇက်တိုက်ကြားဖောက်ခိုးယူခဲ့တယ်လို့အမေရိကန်အာဏာပိုင်တွေယုံကြည်နေတဲ့ဆိုက်ဘာတိုက်ခိုက်မှုအတွက်အမေရိကန်ကစုံစမ်းနေပါပြီ။ပြီးခဲ့တဲ့လတော်တော်ကြာတဲ့ကဒီအွန်လိုင်းကနေပြီးတော့ဂျားဖောက်ထောက်လှမ်းမှုတွေကိုတီးခဲ့တာဖြစ်တယ်လို့အမေရိကန်သတင်းဌာနကြီးတွေကအင်္ဂါနေ့မှာသတင်းထုတ်ပြန်ကြပါတယ်။ဒီမိုကရက်တစ်ပါတီအပေါ်ကြဲကြဲပြန့်ပြန့်ထောက်လှမ်းမှုတွေရဲ့ဒစိမ့်တစ်ပိုင်းအဖြစ်နဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုတမရလောင်းအဖြစ်တင်မြှောက်နိုင်ဖို့ပါတီတွင်းစ조사နေချိန်မှာသတင်းဌာနကြီးတွေကိုထောက်လှမ်းခဲ့တယ်လို့ယုံကြည်ရပါတယ်။ဝါရှင်တန်အခြေစိုက်တက်သည့်ပညာရှင်များအဖွဲ့တွေတခါဒီသတင်းဌာနကြီးတွေလိုအစိုးရဌာနမဟုတ်တဲ့အမေရိကန်အဖွဲ့အစည်းတွေကိုပြစ်မှတ်ထားထောက်လှမ်းခဲ့ပုံရတယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့တမရရွေးကောက်ပွဲမတိုင်ခင်မှာအမေရိကန်နိုင်ငံရဲ့အခွင့်အရေးကိုသိရှိနိုင်အောင်လို့ထောက်လှမ်းပုံရတယ်လို့ဆိုပါတယ်။ထိတ်တန်းသတင်းတောက်တွေစုဆောင်းထားတဲ့သတင်းအချက်အလက်တွေကိုဂျားဖောက်ခိုးယူမှုကနေတဆင့်သူတို့ရဲ့သတင်းတွေရဲ့ဇင်းမြစ်တွေဒါမှမဟုတ်ရုရှားနဲ့ပတ်သက်လို့မထုတ်ပြန်ရသေးတဲ့သတင်းအကြောင်းတွေကိုအရေးအမွေသိနိုင်မှာဖြစ်ပါတယ်ဒ ီမိုကရက်တစ်ပါတီညီလာခံမစခင်လေးမှာပဲပါတီရဲ့ဝါရှင်တန်ရုံးချုပ်မှာရှိတဲ့ကွန်ပျူတာတွေကနေအပြန်အလှန်ပို့ခဲ့တဲ့အီးမေးလ်ပေါင်း 19,000 ကျော်ကို WikiLeaks website ပေါ်မှာဖော်ပြခဲ့ပါတယ်။ဒီအီးမေးလ်တွေဘယ်ကရတယ်လဲဆိုတာကို WikiLeaks ကပြောကြားခြင်းမရှိပေမဲ့ Russia hacker တွေကကြားကနေခိုးယူခဲ့တာဖြစ်တယ်လို့ American Online လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကယုံကြည်နေကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာတရားမဝင်ခြေချနေထိုင်နေတဲ့လူ71တန်းကိုပြည်နှင်တန်ပေးမယ်လို့သူအရင်ကပြောခဲ့တာကို Republican Party သမ္မတလောင်း Donald Trump ကဆွန့်လွတ်လိုက်ပြီးအဲ့ဒီအစားတရားဥပဒေချိုးဖောက်တဲ့ဒုစရိုက်သမားတွေကိုသာသူတို့ရဲ့ဌာနေကိုပြန်ပို့မှာဖြစ်တယ်လို့ဆိုပါတယ်။တခြားတရားမဝင်နေထိုင်သူတွေကိုတော့အမေရိကန်ပြည်ထောင်စုကဖြေရှင်းနေကြအတိုင်းပဲဆက်လုပ်သွားမယ်လို့လည်းပြောပါတယ်။အင်ချမ်းမြေတန်းကျွယ်တထေးကြီးဘဝကDonald Trump ကသမ္မတအဖြစ်ရွေးကောက်ပွဲဝင်ပြိုင်ဖို့ပထမဆုံးမဲဆွယ်ကြိုးပမ်းစဉ်ကကျွန်တော်သာရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်လူဆိုးတွေကိုဒီနိုင်ငံကနေအရင်ဦးဆုံးနှင်ပစ်မယ်လို့ American Fox ရုပ်သံသတင်းဌာနရဲ့အစီအစဉ်မှု Bill O'Reilly ကိုပြောခဲ့တာဖြစ်ပါတယ်။ကြန့်ရှိနေတဲ့လူနေမှုကြီးကြပ်ရေးကိစ္စတွေကိုတော့လက်ရှိဆောင်ရွက်နေတဲ့တည်ဆဲဥပဒေအရဆက်လုပ်သွားမယ်လို့ Trump ကပြောပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဟုတ်ဒုနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA က separate ညပေးပါမယ်။အတိခါမှာရှင်အင်္ဂါနေ့မနေ့အတွက်သတင်းတွေကို VOA က separate ညပေးနေပါရယ်။2015ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ပြည်ထောင်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ပိုင်းအပြောင်းလဲတွေလုပ်ခဲ့တာမှာရထားပို့ဆောင်ရေးဝန်ကြီးဟောင်းဦးသန်းထေးကဥက္ကဋ္ဌဖြစ်လာပါရယ်။အင်္ဂါနေ့တုန်းကကျင်းပတဲ့ဒီကြက်ခိုင်ရေးပါတီဒုတိယအကြိမ်ကြီးလာကမှာအရင်ပါတီဥက္ကဋ္ဌတာဝန်ယူထားတဲ့သမရဟောင်းဦးသိန်းစိန်အပါအဝင်ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တော်တော်များများတာဝန်ကနေအနားယူလိုက်ကြပါရယ်။မျိုးဆက်တစ်တွေဥဆောင်တဲ့ပါတီပုံစံအဖြစ်နဲ့ပြောင်းလဲဖွဲ့စည်းခဲ့တာလို့ပါတီပဟိုအလုပ်မှုဆောင်ကော်မတီဝင်ဒေါက်တာမောင်သိန်းက VOA မြန်မာပိုင်းကိုပြောပါရယ်သမရဟောင်းဦးသိန်းစိန်အပါအဝင်အရင်ထိပ်ပိုင်းပါတီဝင်တွေကတော့နိုင်ရကအဖွဲ့ဝင်တွေအဖြစ်နဲ့ဆက်ပြီးတော့ရှိနေပါရယ်ပြည်ခိုင်ဖြိုးပါတီညီလာခံကနေပြီးတော့ဒီဥက္ကဋ္ဌအဖြစ်နဲ့ဦးတန်းထေးဒုတိယဥက္ကဋ္ဌအဖြစ်ဦးမြတ်ဟိန်အထွေထွေတွေ့ရမှုအဖြစ်ဦးသက်နိုင်ဝင်စသဖြင့်ပြောင်းလဲတာဝန်ပေးခဲ့တာပါကျန်းခိုင်ရေးပါတီဥက္ကဋ္ဌသစ်ဦးတန်းထေးဟာဗိုလ်မှူးချုပ်ဟောင်းတာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပါရယ်ရှင်
ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ရဲ့နိုင်ငံသားရေးဝန်ကြီးတွေဟာဒေသန္တရတွေကြားတင်းမာမှုကိစ္စတွေနဲ့ပတ်သက်ပြီးသုံးနိုင်ငံဆွေးနွေးပွဲတွေစတင်နေပြီဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့ဆွေးနွေးပွဲမှာနိုင်ငံခေါင်းဆောင်တွေကပင်လယ်ရေပြင်ပိုင်တဲ့အငင်းပွားမှုပြဿနာတွေ၊မေဒီကန်ဒုံးလက်နက်ကာကွယ်ရေးစနစ်နဲ့မြောက်ကိုရီးယားကိစ္စရပ်တွေအကြောင်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးရန်ဂီနဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးယွန်ပျောင်ဆဲတို့ကိုဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါကဗိုလ်တူးနေ့မှာကျင်းပမယ်တရားဝင်ဆွေးနွေးပွဲမတိုင်မီအင်ကာနေ့ကညစာတဲခင်အခမ်းအနီးကြိုဆိုခဲ့ပါတယ်။ဒီဆွေးနွေးမှုတွေကနေပူးတွဲထုတ်ပြန်ချက်တွေထွက်ပေါ်လာဖို့မမျှော်လင့်ထားပေမဲ့ဒီသုံးနိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွေအပြီးမှာသတင်းစာရှင်းလင်းပွဲတွေကျင်းပသွားမယ်လို့တောင်ကိုရီးယားပြောခွင့်ရှိသူကယွန်ဟမ်သတင်းဌာနကိုပြောကြားချက်ပေါ်မှာကိုးကားပြီးသိရပါတယ်။
ဖိလစ်ပိုင်အစိုးရနဲ့ကွန်မြူနတီသဘုံတွေကြားနော်ဝေးနိုင်ငံအော့စလိုမြို့မှာတနင်္လာနေ့တုန်းကစတင်ပြုလုပ်နေတဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးညှိနှိုင်းမှုတွေအောင်မြင်မယ်လို့မျှော်လင့်တဲ့အကြောင်းဖိလစ်ပိုင်သမ္မတရဲ့ငြိမ်းချမ်းရေးအကြံပေးကပြောပါရယ်ဒုတိယနေ့အဖြစ်နဲ့အင်္ဂါနေ့တုန်းကဆွေးနွေးပွဲမှာနှစ်ဖက်ရရင်နီနီပြောဆိုခဲ့ကြတယ်လို့မစ္စတာဂျီဆပ်ဒူရက်ဇာကပြောပါရယ်ပြီးခဲ့တဲ့သတင်းဘက်ကမှဒီဖိလစ်ပိုင်အချင်းထောင်ကနေလွှတ်ပေးလိုက်တဲ့ကွန်မြူနတီသဘုံ6ယောက်လဲဆွေးနွေးပွဲမှာအမျိုးသားဒီမိုကရက်တစ်တပ်ဦး NDF ရဲ့ညှိနှိုင်းရေးမှုတွေအဖြစ်နဲ့ပါဝင်ဖို့အတွက်အော့စလိုမြို့မှာရောက်ရှိနေကြပါပြီ။ဖိလစ်ပိုင်သမ္မတဒစ်ရော့ဒရီဂိုဒူတာတေအစိုးရနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးနေကြတာဖြစ်ပါတဲ့။ဖိလစ်ပိုင်မှာဒီကွန်မြူနတီသဘုံတွေရဲ့ပုံကံတိုက်ခိုက်မှုတွေဟာအာရှမှာအရှိအကျဆုံးတိုက်ပွဲတွေထဲမှာပါဝင်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်အီတန်စင်တို့ကြီးညာတော်ခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုစတင်တင်ဆက်ပေးပါတော့မယ်။စစ်ဗိုလ်ချုပ်ဟောင်းနေဦးဆောင်ဖွဲ့စည်းထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဒုတိယအကြိမ်မြောက်ပါတီညီလာခံမှာခေါင်းဆောင်အစ်စ်တွေနဲ့အစားထိုးပြီးတော့ခန့်လိုက်တာဟာပါတီရင်းပြုရင်ပြောင်းလဲရေးလုပ်နေတယ်ဆိုတာကိုပြတ်တက်လိုက်တာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အရင်စစ်အာဏာရှင်ဗိုလ်ချုပ်မှူးကြီးဟောင်း
တန်းရွှေထူထောင်ခဲ့တဲ့အဖွဲ့အစည်းဟာစစ်တပ်ရဲ့ကြောတော်နောက်ခံကတော့ဆက်ပြီးတော့ရှိနေဦးမှာဖြစ်တယ်လို့တုံ့တက်ချက်တွေလည်းရှိပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပါလိမ့်မယ်ခင်ဗျာ
အခုဒုတိယအကြိမ်အဖြစ်နေပြည်တော်မှာဩဂုတ်လ22ရက်နေ့ကနေ25ရက်နေ့အထိ5ရက်တာကျင်းပနေတဲ့ပါတီညီလာခံမှာတော့ဥက္ကဋ္ဌဦးသိန်းစိန်အပါအဝင်အရင်ဗဟိုကော်မတီဝင်တွေအားလုံးရဲ့နေရာမှာလူအစ်စ်တွေနဲ့မနေ့ကအစားထိုးရွေးချယ်ခန့်အပ်ခဲ့ပါတယ်။လက်ရှိပါတီဥက္ကဋ္ဌအစ်စ်ဖြစ်လာတဲ့ဗိုလ်မှူးချုပ်ဟောင်းဦးတန်းထင်းနဲ့ပတ်သက်လို့အမေရိကန်အခြေဆိုင်မြမစီရီလေးလာသုံးသပ်နေသူဗိုလ်မှူးဟောင်းဦးအောင်လင်းတို့ကအခုလို VOE ကိုပြောပါတယ
်။ဗိုလ်ချုပ်တန်းထင်းကစစ်တပ်ကသူအပတ်စဉ်18ကကျွန်တော်တို့ဆင်းပါတယ်။သူကမာဆလာခစ်တုံးကဟိုကဝေးဝင်ကြီးလောက်သွားတဲ့ဗိုလ်ချုပ်ကြီးသူရကျော်တင်ရဲ့ကိုရဲရာရှိတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။သူ့ရဲ့တင်ချားတဲ့အခုမှတ်မှတ်ရတာဖြစ်တာကတော့ကျွန်တော်တို့2001 2002လောက်မှာဗိုလ်ချုပ်ကြီးနေဝင်ရဲ့မြေဒီနေဝင်တို့ကျော်နေဝင်တို့ဇွဲနေဝင်တို့ကိစ္စသူတို့ဒီနိုင်ငံတော်အာဏာသိမ်းတဲ့ကိစ္စမှာပေါ်ကောင်လုပ်လိုက်တာကဗိုလ်ချုပ်တန်းထေးပေါ့လေအဲ့ချိန်တော့တမန်ခုံခုံတမန်မှုပါ။သူကသတင်းပေါက်ကြားသွားပြီးတော့ကျန်တဲ့ဒီရဲချုပ်ဦးစိုးဝင်းတို့၄တပ်ဗိုလ်ချုပ်မြင့်စွေတို့ကအကြိမ်ကြိမ်ခံနေနေတာမျိုးရှိခဲ့ပါတယ်။ဒီဗိုလ်ချုပ်တန်းထေးကဗိုလ်ချုပ်ကြီးကျော်တင်နဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်ရဲ့မြေတွေနဲ့ဟိုနှီးစပ်မှုပေါ့လေရှိခဲ့ပါတယ်။အဲ့ချိန်ကမှဒီအေးနေဝင်းတို့ကျော်နေဝင်းတို့အဖွဲ့တွေကဗိုလ်ချုပ်တန်းထေးကိုတွားပြီးတော့မှတိုင်ပင်တယ်လို့ကျွန်တော်သိရပါတယ်။အဲ့ချိန်ကမှဗိုလ်ချုပ်တန်းထေးရတယ်ပြီးတောင်းချက်ပေါ့လေဘုဒ္ဓကြီးမောင်အေးတို့ကိုတရင်ပို့ပြီးတော့မှဒီမှုခင်းဖြစ်ပြီးတော့ဒီနောက်ဆုံးဖွဲ့ဖန်ခံတဲ့နေတိုင်းမျိုးရှိတယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ
။ကြက်ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်အပြောင်းအလဲဖြစ်စဉ်ကိုကြည့်ပြီးလက်ရှိကာကွယ်ရေးဦးစီးချုပ်ဘုဒ္ဓမှုကြီးမင်းအောင်လှိုင်တို့ဘက်ကနိုင်ငံရေးတဲ့ဆက်လက်ပါဝင်ဖို့ကြိုးပြီးပြင်ဆင်တဲ့သဘောမျိုးဖြစ်နိုင်သလားဆိုတဲ့မေးခွန်းအပေါ်မှာတော့
ကျွန်တော်သုံးသပ်ချက်ရတော့ဒီဘုဒ္ဓကိုကြီးမင်းအောင်လှိုင်တို့နဲ့လက်ရှိဒီဘုဒ္ဓတန်းတေတို့ဟာကျွန်တော်စစ်တပ်ကတို့ကတော့အနော်တာတက်ခွက်တစ်ခွက်ရပါအထက်အောင်သူတို့နေကြတဲ့ပုံကိုယ်တွေပါကျွန်တော်အမြင်ပြောရရင်တော့ကိုကျော်ကြီးမင်းအောင်လှိုင်ကတော့ဒီပါတီဘက်ကိုကူပြီးတော့မှပါတီဥက္ကဋ္ဌတို့ကလို့လုပ်ဖို့တော့အစီအစဉ်မရှိဘူးဒါပေမဲ့တိုးတော့အခြေအနေရပေါ့လေအကယ်၍များကျွန်တော်ကြက်ခဲ့ကိုကျော်ကြီးပါတီရတယ်ပေါ့များအနိုင်ရခဲ့ရင်သမရလူကလို့ရွေးအောင်တော့ရွေးနိုင်တာပေါ့လေဒါဒါဒီသဘောလေးတော့ရှိပါတယ်ကျွန်တော်တင်တယ်ဒီကိုယ်တို့ကြီးမေးအောင်လိုက်နေနေရတော့ဒီနိုင်ငံရေးဘက်ကိုသွားဖို့အတွက်ကတော့တော်တော်လေးဝေးတော့ပါပြီအခုချိန်အခုခါမှာကျွန်တော်မြင်တော့ပြောရရင်တော့တန်တဲ့ဒီနိုင်ငံရေးကိစ္စနဲ့ကိုတော့တို့ကွာနေနေများကွာအောင်လုပ်နေတယ်အနေဒါမျိုးတော့ရှိတယ်သို့တော့ကြမ်းကြိုက်မှုမျိုးရေးပါတီဒီဒါပေမဲ့မူရီတန်းချီတည်တော်ခဲ့တဲ့ပါတီဖြစ်တဲ့အကြောင်းမျိုးတက်ကတော့ကြောတော့နောက်ခံပြေးမှာတော့အသေးစားဖြစ်ပါတယ်ခင်ဗျ
ကျန်းကိုင်ဖွံ့ဖြိုးရေးပါတီရဲ့ဒုဥက္ကဋ္ဌနဲ့အထွေထွေတွေ့ရမှုတွေဖြစ်စစ်ဖက်အရာရှိဟောင်းတွေဖြစ်တဲ့ဦးမြတ်ဟိန်းနဲ့ဦးသက်နိုင်ဝင်းတို့ကိုမနေ့ကပါတီညီလာခံမှာရွေးချယ်တင်မြှောက်ခဲ့ကြပါတယ်။အခုလိုခေါင်းဆောင်တစ်တွေဖြစ်ရွေးချယ်ခန့်အပ်ခံရသူတွေနဲ့ပတ်သက်လို့ဦးအောင်လင်းထွတ်ရဲ့အမြင်ကတော့
ကျွန်တော်အမြင်ပြောရင်တော့ပေါ့လေဟိုဒါကိုတန်းသေးတို့ကိုမြတ်ဟိန်းတို့ဟာကျွန်တော်တို့ထပ်တမမြဲရှိခဲ့တဲ့ပုဂ္ဂိုလ်တွေမဟုတ်တဲ့နေသားမျိုးရှိပါတယ်အလားတူပါပဲ။ဒီကိုတန်းနိုင်ဝင်းတို့လေဒီတက်မတော်မှာတော့တင်ပေါ်ကြကြတဲ့လူတွေတော့မဟုတ်ပါဘူး။ဒါပေမဲ့အမိန်ထာကမှုတော့အပြည့်အဝရှိတဲ့ပုံကိုယ်တွေပါ။သူတက်မတော်ကိုပဲသူတို့အားကိုးရနိုင်မယ်။ဟိုတက်မတော်ရဲ့ကြောတော်နောက်ကောင်ပဲယူရနိုင်မယ်။ပါတီတော်မျိုးကျွန်တော်တို့ဖြစ်ပါလိမ့်မယ်ခင်ဗျာ
။အရင်ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့တမနာဟောင်းဦးသိန်းစိန်ဦးထေဦးဦးခင်အောင်မြင့်စတဲ့စုစုပေါင်း9ဦးကိုတော့ပါတီဗဟိုနိုင်ကအဖွဲ့ဝင်တွေဖြစ်ခန့်အပ်ခဲ့ပါတယ်။အဲ့ဒီနိုင်ကအဖွဲ့ဟာပါတီကိုဆက်လက်ထိန်းចောင်းသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေဘက်ကပြောပါရယ်။ဒါအပြင်ကျန်းကန်ဖွံ့ဖြိုးရေးပါတီအနေနဲ့လည်း2019စံပိုင်းမှာကျင်းပဖို့ရှိတဲ့ဂျားပြဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းဆိုပါရယ်ရှင်
။မိုင်းအင်ဂျင်နိုင်ပြပြသွားတာဖြစ်ပါရယ်ခင်ဗျာ။မြန်မာနိုင်ငံကနိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကို9ရက်ကြာအလဲပတ်ခီတွားရောက်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံတို့ရဲ့မီဒီယာတွေမှာဆက်ဆံရေးအကြောင်းကိစ္စကိုအလေးပေးထားပြီးတော့ရေးသားမှုတွေပိုများလာပါတယ်။မြန်မာတရုတ်အိန္ဒိယသုံးပွင့်ဆိုင်ဆက်ဆံရေးအပေါ်မြန်မာရေးလိလာတုံးသက်သူရဲ့အမြင်တွေကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်တရုတ်နိုင်ငံကမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးလုပ်ငန်းတွေအပါအဝင်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ဒေါ်လာတန်150ကျော်အကူအညီပေးမယ်အကြောင်းပြောကြားခဲ့တာပါ။ တစ်ဖက်မှာလည်းဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာတရုတ်နိုင်ငံအတွက်တန်တမာရေးအရာအောင်မြင်တဲ့ခီးစဉ်အဖြစ်တရုတ်အစိုးရကယူဆခဲ့တယ်လို့တရုတ်မြန်မာဆက်ဆံရေးကိုအနီးကလေ့လာသူတွေကသုံးသပ်ကြပါတယ်။ဒါကြောင့်လဲ NLD အစိုးရတက်လာပြီးနောက်ပိုင်းမှာအာဆီယံအဖွဲ့ပြင်ပကတရုတ်နိုင်ငံကိုဒေါ်ဆန်းစုကြည်အနေနဲ့ပထမဆုံးအကြိမ်လာရောက်တာဟာသူမအနေနဲ့တခြားအိန္ဒိယချင်းအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယထက်တရုတ်နိုင်ငံဟာပိုအရေးကြီးတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့យေတာဖော်ပြကြပါတယ်။ဒါပေမဲ့အိန္ဒိယကသတင်းမီဒီယာတွေကတော့အဲ့ဒီလိုမယူဆကြပါဘူး။မြန်မာနိုင်ငံဟာအိန္ဒိယနဲ့ယဉ်ကျေးမှုနဲ့ဘာသာရေးတို့အပြင်နှစ်နိုင်ငံခေါင်းဆောင်တွေဟာယခင်ကတည်းကနီးကပ်စွာထိတွေ့ဆက်ဆံခဲ့တဲ့တာဝန်တွေရှိခဲ့တာကြောင့်အိန္ဒိယနဲ့မြန်မာဟာပုံမနီးစပ်တဲ့နိုင်ငံတွေအဖြစ်យေတာဖော်ပြကြပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒမှာအိန္ဒိယနိုင်ငံတွေနဲ့ချစ်ကြည်ရင်းနှီးစွာထိတွေ့ဆက်ဆံပြီးဘက်မလိုက်မူဝါဒကိုဆက်လက်ဆွဲကင်သွားမယ်လို့ဒေါ်ဆန်းစုကြည်ကပြောဆိုထားတဲ့အတွက်လဲဒီဘက်မလိုက်နိုင်ငံသားရေးမူဝါဒကိုအိန္ဒိယနဲ့မြန်မာခေါင်းဆောင်တွေကစတင်တည်ထောင်ခဲ့ကြတာကြောင့်နိုင်ငံအကြားနှိစက်မှုရှိစေတဲ့နိုင်ငံသားရေးမူဝါဒဖြစ်နေတာပါမြန်မာနိုင်ငံဟာဒီအင်အားကြီးနှစ်နိုင်ငံအကြားမဟာဗျူဟာကြကြဘက်လိုက်မှုမရှိအောင်ကြားနေမူဝါဒနဲ့ရပ်တည်လာခဲ့တဲ့အစဉ်အလာရှိတာမှန်ပေမဲ့လက်ရှိ NLD အစိုးရရဲ့ချင့်ကပ်ပုံမှာအရင်အစိုးရအဆက်ဆက်ကလှုပ်ဆောင်ခဲ့တာတွေနဲ့ကွာခြားမှုရှိတာကိုတွေ့ရတယ်လို့အမေရိကန်အခြေစိုက်မြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေကပြောပါတယ
်မဟာဗျူဟာကျတယ်ဆိုတာဒါတော့အစင်လာပါပဲမဟာဗျူဟာကျမှုကတော့ကျွန်တော်တို့ခုမှတော့မဟုတ်ဘူးဝန်ကြီးဦးနုဘုကြီးနေဝင်စသဖြင့်နောက်ဆေးစိုးရနဲ့ဦးသိန်းသိန်းစိုးရလည်းပဲဒီလိုပုံစံရှိခဲ့တယ်ကွာခြားချက်ကတော့အရင်ဆေးစိုးရနဲ့အရင်သမ္မတစိုးရလက်ချက်တီတို့ကတော့ကိုချုပ်နေတဲ့ဆေးစိုးရနဲ့သူသိမ့်သိမ့်ဆိုတာကသူတို့အစိုးရအကျိုးစီးပွားကိုမူတည်ပြီးတော့အိန္ဒိယကိုရောတရုတ်ကိုရောဆက်ဆံရေးထားခဲ့ကြတယ်။အခုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD စိုးရကြတော့ကတကယ်စစ်မှန်တဲ့အမျိုးသားအကျိုးစီးပွားဘက်ကိုဦးတည်ပြီးတော့ဒီမဟာဗျူဟာကျမှုကိုအသုံးချမယ်လို့ယူဆရတယ်။ဒီတိုင်းလည်းပဲလုပ်နေတာကိုအခုတော့ဟိုလပိုင်းလေးတုန်းမှမြင်လာပါတယ်ခင်ဗျ။
တရုတ်မြန်မာဆက်ဆံရေးနဲ့အိန္ဒိယမြန်မာဆက်ဆံရေးတွေကိုလေ့လာကြည့်မယ်ဆိုရင်တရုတ်နိုင်ငံကမြန်မာနိုင်ငံအတွင်းဝင်ရောက်ထိုးဖောက်မှုအိန္ဒိယရဲ့ပုံများတာကိုတွေ့ရတယ်လို့ SNDP ရှန်တိုင်းသမ္မတဒီမိုကရက်တစ်ပါတီအမတ်ဟောင်းဦးရဲထွန်းကပြောပါတယ
်တရုတ်နိုင်ငံကကျွန်တော်တို့နဲ့နယ်နိမိတ်ချင်းဆက်ဆက်တာမှာဆိုလို့ရှိရင်လည်းအိန္ဒိယနိုင်ငံနဲ့ပူတယ်ဒီစီးပွားရေးကုသရေးဝန်ဆက်ဆံရေးမှာလည်းသူတို့တဲ့ပူအိန္ဒိယရဲ့ပုံများတယ်ယင်းနိုးနံမှုတွေကလည်းပုံများတယ်အဲ့ဒါကိုတစ်ဖက်ကအိန္ဒိယကလည်းသိတယ်ကျွန်တော်တို့ဒီအစိုးရကဖိတ်တဲ့စီမီနာတစ်ခုကိုသွားတဲ့အခါမှာသူတို့ကလည်းအဲ့ဒါကိုပြောတယ်သူတို့အစိုးရအနေနဲ့ဒါကိုလှုပ်ချင်တယ်လို့ဆိုပေမဲ့ကျွန်တော်တို့အစိုးရဘက်ကလှုပ်ရှားမှုတွေကအားနည်းပါတယ်တဲ့ဟိုတစ်ခုကတော့ခံတာတာကတော့ဒေါ်ဆန်းစုကြည်ကိုလိုက်ကတော့အိန္ဒိယမှာငွေရနေထိုင်ခဲ့ပြီးတော့ကြောင်းနေခဲ့တယ်ဆိုတော့ဒီအိန္ဒိယအနေနဲ့ကဒေါ်ဆန်းစုကြည်ဟာသိမ်းမဟုတ်ဘူးပေါ့နော်သူတို့နိုင်ငံမှာပညာသင်ပြီးတော့ကြီးကြီးလာတဲ့မိတ်ဆွေရောက်ပဲဆိုတော့အခံစားချက်မျိုးတော့ရှိတယ်။အဲ့ဒီအတွက်တော့ကျွန်တော်တို့နိုင်ငံရဲ့အမိသားကိုလည်းသူတို့နားလည်ပြီးတော့ခွင့်ပြုနိုင်တဲ့သဘောရှိပါမှာ
။မြန်မာနဲ့နေဆက်ကုံသွေးရေးကဏ္ဍမှာလည်းတရုတ်နိုင်ငံကအိန္ဒိယရဲ့အသာစီးရနေတာကြောင့်အိန္ဒိယအစိုးရအနေနဲ့မြန်မာနဲ့နေဆက်ကုံသွေးရေးတွေတိုးမြင့်လှုပ်ဆောင်လို့ရဆိုရင်နှစ်နိုင်ငံနေဆက်မှာရှိနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကိစ္စကိုအရင်ကင်တွဲဖြေရှင်းဖို့လိုအပ်မယ်လို့ဒေါက်တာတင့်စေကထောက်ပြပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဆုရှမာစွာရာချ်နဲ့တနင်္လာနေ့ကနေပြည်တော်မှာတွေ့ဆုံစဉ်အိန္ဒိယအစိုးရကိုလက်နက်ကင်တော်လာနေတဲ့အဖွဲ့အစည်းတွေမြန်မာနိုင်ငံအတွင်းအခြေစိုက်လှုပ်ရှားခွင့်ပြုမှာမဟုတ်ကြောင်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။မြန်မာသမ္မတဦးထင်ကျော်ဟာလည်းအိန္ဒိယနိုင်ငံကိုဩဂုတ်လ28ရက်နေ့ကနေ30ရက်နေ့အထိတွားရောက်လည်ပတ်ဖို့ရှိနေတာကြောင့်အဲ့ဒီခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အတွက်သဘောတူညီချက်တွေရရှိလိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာအရေးလေ့လာသူတွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်စူးစီးတင်ပြထားတာဖြစ်ပါရခင်ဗျာတော်တာရှိမှာခင်ဗျာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းနဲ့ဘာသာပေါင်းစုံကခေါင်းဆောင်နေဒီလကုံမြန်မာနိုင်ငံမှာတွေ့ဆုံဖို့ရန်ကုန်မှာရှိတဲ့ကုလသမဂ္ဂဌာနီကိုစလေယုံကဖိတ်ကြားထားတယ်လို့အမေရိကန်ပြည်တော်စုမှခေတ္တရောက်ရှိနေတဲ့ကာဒီနယ်ဖုန်းတော်ကြီးချားလ်စ်မောင်ဘူက VOA ကိုပြောဆိုလိုက်ပါတယ်အဲ့ဒီလိုတွေ့ဆုံချိန်မှာဘာတွေတင်ပြဖို့စီစဉ်ထားတယ်ဆိုတဲ့အကြောင်းကိုလည်းကာဒီနယ်ဖုန်းတော်ကြီးကမင်ကြားခဲ့ပါတယ်အသေးစိတ်ကိုမတ်အနန္ဒာချန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်မြန်မာနိုင်ငံမှာဩဂတ်လ31ရက်နေ့ကျင်းပမယ့်27ရာစုပင်လုံညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်တက်ရောက်လိမ့်မယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂယုံကနေမြန်မာနိုင်ငံမှာရှိတဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့မစ္စတာဘန်ကီမွန်နေပြည်တော်မှာတွေ့ဆုံဖို့ရဖိတ်ကြားခဲ့တယ်လို့ကာဒီနယ်ဖုန်းတော်ကြီးချားလ်စ်မောင်ဘိုကပြောဆိုခဲ့တာပါ လောလောဆယ်တက်ဆက်စ်ပြည်နယ်ဟူစတန်မြို့မှာရောက်ရှိနေတဲ့ကာဒီနယ်ဖုန်းတော်ကြီးအနေနဲ့ဖိတ်စာကိုမနေ့အင်္ဂါနေ့မနက်ကပဲအီးမေးလ်နဲ့ရရှိခဲ့တာဖြစ်တယ်လို့ VOA ကိုအခုလိုပြောပြပါရစေ
။အောက်တိုဘာ31ရက်နေ့မှာ UN ရဲ့ဝါဖနာတွင်မှဖန်ကီမွန်ကလာဆရာရှိတယ်ပြောတယ်လေ။ပဒိကောင်းဆောင်နေတဲ့သူနေပြည်တော်မှာတွေ့ဖို့အတွက်ဆိုပြီးတော့သူဖိတ်ခေါ်တာရှိတယ်။ဂျန်နက်ဆိုတဲ့တယောက်လေသူကတွေ့ရတယ်အယူအန်ကလည်းသူကဒီအမျိုးသမီးမိမိအခွင့်အရေးအဖွဲ့အစည်းနဲ့သူအယူအန်ကပဲသူကမင်းမင်းကပဲသူဖိတ်တာဖိတ်ခေါ်ပြီးတဲ့နောက်ပေါ့နော်အားလုံးဘုရားဝါဒခရစ်စတန်မွတ်စလင်ဟင်တူခေါ်ပြီးတော့သူဟောပေါ့နော်ဒီနေ့အချိန်လေးပါလေးဆွေးနွေးပေးခြင်းနဲ့နဗိဒနာဘလို့လို့ပြီးတော့ကုညီပေးလို့ရမလဲသူပြောမှာတော့လေဘာသာရေးကောင်းဆောင်များအနေနဲ့ကချင်ပြည်နယ်မှာဆိုလို့ရှိရင်ဘလို့လို့ပြီးတော့ဝိုင်းဝန်းပြည်တော့အားပေးနိုင်ကြမလဲဆိုရပြောမယ်ထင်တယ်နောက်ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့အင်္ဂလန်ဒက်ကပုဂ္ဂိုလ်တွေနဲ့ပြည်ပါနဲ့နိုင်ငံရေးဘာသာရေးဘက်မှာဘလို့အေးအေးဆေးဆေးနေနိုင်မလဲဆိုရတယ်လေအမေမဲ့ပုံစံမှာဆွေးနွေးမဲ့ပုံစံမှာပဲလားဗျာဒါပြဆရာတော်အနေနဲ့တော့အဲ့ဒီအမီ31ရက်နေ့အောက်တိုဘာအမီတော့မသွားနိုင်တော့ဘူးပေါ့
ဟုတ်ကဲ့ဆိုတော့ဆရာတော့အစားရောဘသူသွားဖို့ရှိမလဲ
သူတို့အနေနဲ့အခွင့်ပြုရဆိုလို့ရှိရင်လက်ခံလဲဆိုရင်တော့ကိုယ်စရတပါးပြီးတော့ပို့လိုက်ပြီးတော့စဉ်းစားထားတယ
်ဆရာတော်တို့ရောဘသူကိုလွတ်မယ်ဆိုတာရွေးပြီးပြီလားရှင
်အဲသူခေါ်တဲ့ကိုယ်စရသူလက်ခံလဲဆိုလို့ရှိရင်ဘာသာရေးပေါင်းစုံဥဆောင်နေတဲ့ဖတ်တဲ့ဂျိုးဆက်မော်ဝေးကိုကိုယ်စရနဲ့ပို့ဖို့စဉ်းစားထားတယ်လေ
တကယ်လို့ဆရာတော့ကိုစားပေါ့လေအဲဖာသာဂျိုးဆက်သွားတက်ခွင့်ရခဲ့မယ်ဆိုအဓိကဘယ်ဘလို့အကြောင်းအရာမျိုးအဓိကပြောမှာလဲ
အဓိကတော့ဒီမြန်မာပြည်မှာလက်ရှိပေါ့နော်ဒီဘာသာပေါင်းစုံကောင်းဆောင်တွေသူကဘာသာရေးကောင်းဆောင်တွေကိုအတက်နေဆိုလက်တွဲပြီးတော့လုပ်နေကြရဲဆိုရဲအချက်ရဲနောက်တစ်ခုက religious for peace ဆိုပြီးတော့ဒီ international ဖွဲ့စည်းတွေမှာလည်းပါဝင်ကြတဲ့အတွက်ကြောင့်မို့သူတို့အနေနဲ့ဘလို့လုပ်ပြီးတော့ဝိုင်းဝပ်ကိုညီပေးနိုင်မလဲဆိုတဲ့ဟာပေါ့နော်ဒါလေးဝိုင်းဝပ်ပြီးတော့ပြောပြခွင့်ရတဲ့အတိအကျဖြစ်ပါတယ
်ကာရီနယ်ဖုန်းတော်ကြီး Charles Mambo ဟာဩဂတ်စ်လလယ်မှာကနေဒါအမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုသုံးနိုင်ငံခရီးထွက်ခွာလာတာဖြစ်ပြီးတော့ကနေဒါခီးစဉ်တွင်အစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့တွေ့ဆုံစဉ်မြန်မာနိုင်ငံရဲ့လက်ရှိညဉ့်ညံ့ရေးလုပ်ငန်းစဉ်တွေကိုဆက်လက်အားပေးကူညီသွားဖို့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေစဉ်အစိုးရအသစ်ပေါ်ဖိအားပေးဝေဖန်တာမျိုးတွေကိုလည်းတိတ်ပြီးမလှုပ်ဆောင်ကြဖို့တွေကိုပြောကြားခဲ့တယ်လို့ကာဒီနယ်ဖုန်းတော်ကြီးကဆိုပါတယ်။မကြသေးခင်နိုင်ပိုင်းကတော့တက်ဆက်စ်ပြည်နယ်ဟူစတန်မြို့မှာမြန်မာမိသားစုတွေနဲ့ကာဒီနယ်ဖုန်းတော်ကြီးတွေ့ဆုံခဲ့ပြီးတော့ဆုတောင်းပွဲကျင်းပခဲ့ပါတယ်။အမေရိကန်ဒေသစံတော်ချိန်ဗုဒ္ဓဟူးနေ့မနေ့ကျရင်တော့မက္ဆီကိုနိုင်ငံကိုခိတ္တသွားရောက်มาဖြစ်ပြီးစက်တင်ဘာလ2ရက်နေ့မှာအမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံကိုပြန်လည်ထွက်ခွာมาဖြစ်ပါတယ်။တတော်68နှစ်ရှိပြီဖြစ်တဲ့ကာဒီနယ်ဖုန်းတော်ကြီး Charles Mambo ဟာရန်ကုန်ရိုမန်ကက်သလစ်ဂိုင်းချုပ်ကြီးအဖြစ်2003ခုနှစ်ကနေတာဝန်ထမ်းဆောင်ခဲ့ရာ2015ခုနှစ်မှာပုပ်ရဟန်းမင်းကြီး Francis ကသူ့ကိုယဟန်းမင်းကြီးအမတ်လို့ခေါ်တဲ့ကာဒီနယ်အဖြစ်ရွေးချယ်တင်မြှောက်ခဲ့တာဖြစ်ပါတယ်။ကာဒီနယ်ဖုန်းတော်ကြီးတွေဟာရိုမန်ကက်သလစ်ဘာသာအတွင်းပုပ်ရဟန်းမင်းကြီးပြီးရင်အာဏာရှိတဲ့သူတွေဖြစ်ပြီးပုပ်ရဟန်းမင်းကြီးကိုရွေးချယ်ရမှာလဲမဲပေးနိုင်တဲ့ပုံကိုယ်တွေဖြစ်ပါတယ်ရှင်။
မနနာချမ်းပြောပြတော့တာပါအခုတော့မြန်မာစီးပွားရေးနဲ့ပတ်သက်တဲ့သတင်းကောင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံအတွက်အထူးတန်းဝင် coffee ဈေးစီးပွားပြေပမာဏကိုအမေရိကန်ပြည်ထောင်စုကပထမဦးဆုံးကျင်းတင်သွင်းခဲ့ပါတယ်အထူးတန်းဝင် coffee ဈေးကီလို60ပါ8ပေါင်း600ကိုတင်သွင်းခဲ့တာဖြစ်ပါတယ်အမေရိကန်ကနာမည်ကြီးစူပါမားကတ်တစ်ခုဖြစ်တဲ့ Whole Foods အပြင် coffee ရောင်းတဲ့လုပ်ငန်းတွေကမြန်မာ coffee ဈေးတွေကိုဝယ်ယူထားတာပါအမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USAID အပါအဝင်American အဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးမှုနဲ့မြန်မာနိုင်ငံအတွက်အထူးသန်းဝင် coffee တွေကို American ပြည်ထောင်စုကပထမဆုံးရင်တင်ပို့နိုင်တဲ့အကြောင်းအပြည့်စုံကိုမတ်စုမြန်မာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံကုန်းမြင့်ပိုင်းမှာစိုက်ပျိုးတဲ့ Arabica အမျိုးအစားအထူးသန်းဝင် coffee ဈေးကီလို60ပါ8ပေါင်း600ကို Seattle မြို့အခြေစိုက် Atlas Coffee Importers Company ကနေတင်သွင်းခဲ့တာဖြစ်ပါတယ် La Colombe ဆိုတဲ့ company ကမြန်မာ coffee ဈေးမိတ်ဆက်ပွဲကိုဩဂတ်လ23ရက်အင်္ဂါနေ့တုန်းကဝါရှင်တန်မြို့တော်မှာလုပ်ခဲ့ပါတယ်။ပွဲလာတက်တဲ့မြန်မာနိုင်ငံကော်ဖီအသင်းအတွေ့အမှုကိုဆိုင်ဝမ်ကအမေရိကန်ကဝယ်ယူခဲ့တဲ့မြန်မာကော်ဖီအချောင်းကို VOA မြန်မာပိုင်းကိုခုလိုပြောပါရစေ
။ဒီကကျွန်တော်တို့ဒီခေါင်းနှင်းနှလုံးဝယ်တာကတော့စီးရဲမှာအခြေစိုက်တဲ့ Atlas ဆိုတဲ့ကော်ဖီအင်ပို့တာကနေဒီမှာဝယ်တာပေါ့နော်။ကျွန်တော်တို့ဈေးကနေမြန်မာနိုင်ငံနေပေါ့။ဝယ်ပြီးတော့မှ Aligro ဆိုတာ Whole Foods ပေါ့နော်။ကုမ္ပဏီကလည်းသူတို့စူပါမားကတ်မှာတင်ရောက်မှုတဲ့မြန်မာကော်ဖီကိုလည်းဝယ်တယ်ပေါ့နော်။တို့သူပဲဒီမှာရှိတဲ့La Colombe ဆိုတဲ့ဟို coffee roaster လဲကျွန်တော်တို့မြန်မာနိုင်ငံက coffee ကိုသူဝယ်ထားတယ်ပေါ့နောက်တစ်ခါ Casa Brasil တို့ အဲ့ဒီကုမ္ပဏီတွေ Atlas Coffee Company ကနေမှတစ်ပြန်ပြီးတော့ဖြန့်မိတာပေါ့နော်ကျွန်တော်ဒီတစ်လောက်ကတော့ဟိုးစုက42အိတ်ဝယ်ထားတယ်အဲလာကူလွန်ကတော့10အိတ်ဝယ်ထားတယ်ခင်ဗျာ8600မှာ East Coast New York ကိုရောက်တာကတော့8300လောက်ရောက်တယ်ပြီးကျွန်တော် West Coast ဖြစ်တဲ့ Seattle ကိုကျတော့8300လောက်ကျွန်တော်တင်ပို့ရဲပေါ့ဆိုတော့ America ရဲ့ East နဲ့ West ကိုကုမ္ပဏီကလုံးပြီးသွားတာပေါ့
အခုလိုမျိုးမြန်မာနိုင်ငံကကော်ဖီဈေးတွေအမေရိကန်ဈေးကွက်အထိထိုးပေါက်နိုင်မှုအတွက်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီပေးနေတဲ့ USAID ရဲ့ထောက်ပံ့မှုနဲ့ Windrock International ဆိုတဲ့အဖွဲ့ကနေပြီးတော့စိုက်ပျိုးမှုဘိုင်းကနေထုတ်လုပ်မှုဘိုင်းအထိအကူအညီတွေပေးခဲ့တယ်လို့ကိုဆိုင်ဝမ်ကပြောပါတယ်
2015မှာမြန်မာနိုင်ငံကော်ဖီဈေးကိုစပ်ဖွဲ့ခဲ့တယ်ကော်ဖီအထက်ကိုစပ်ဖွဲ့တဲ့အချိန်မှာပဲ USAID ကနေမှ funded လုပ်တဲ့ Windrock International ဆိုတဲ့ NGO အဖွဲ့တစ်ခုကအဲ့တော့မြန်မာနိုင်ငံမှာဒီ coffee value chain ကိုအားပေးနေတာရယ်နော် quality မြင့်တင်နေတာရယ် coffee ဆိုင်ပြိုးတဲ့တောင်တူမယ်လေးတွေပေါ့မြင့်တင်နေနေတာရယ်သူတို့ livelihood တွေကိုမြင့်တင်နေနေတာပေါ့နော်အဲ့ဒါမျိုးတွေလှုပ်ရှင်တဲ့တော့ဒီမြန်မာနိုင်ငံ coffee association နဲ့ပူးပေါင်းပြီးတော့အရေးပေးနေတဲ့ coffee တွေကိုဘယ်လိုထုတ်ရလဲဆိုတော့သူတို့ဒီပညာပံ့ပိုးပေးရယ်စက်ကြီးကြီးနဲ့ပံ့ပိုးပေးရယ်နေ့လောက်တော့လုပ်ပြီးရဲ့အခါမှာဆက်ရှိလာတဲ့ coffee အကြီးအကျွေးတွေကိုဝေရော international ကပဲအဲ့တော့ American မှာရှိတဲ့ SCA လို့ခေါ်တဲ့ Specialty Coffee Association of America ရဲ့အဲ့ဒါ CQI လို့ခေါ်တဲ့ Coffee Quality Institute ကပုံပေါ်လေးကိုဖိတ်ပြီးတော့မြန်မာနိုင်ငံမှာ Cupping Event လေးလုပ်တယ်ခင်ဗျ2015ကျွန်တော်တို့မေလမှာတစ်ချိန်လုပ်တယ်ဒုတိယတစ်ချိန်ကတော့2016 March လမှာကျွန်တော်လုပ်တယ်ဆိုတော့ Cupping Event ကနေဆွတ်လာတဲ့ဒီလိုအထူးတန်းဝင်တဲ့ Coffee တွေကမှဒီဝေရော international ကနေပြီးတော့ America မှာရှိတဲ့coffee importer နဲ့ကျွန်တော်တို့ဖြည့်ဆက်ပေးရဲဖြည့်ဆက်ပေးပြီးတော့မှခုနကပြောတဲ့ဒီ specialty အတွေ့ရှိတဲ့ coffee တွေကို America ရှိတဲ့ Atlas coffee importer နေမှာသင်သွင်းဖြစ်ပါတယ
်သူပြောထားတဲ့ထဲက cupping event ဆိုတာကတော့ coffee ကိုအမြင့်တောက်ကြည့်ပြီးတော့အရေးအသွေးအဆင့်သတ်မှတ်တာဖြစ်ပါတယ်အဲ့ဒီမှာမြန်မာ coffee တွေဟာအထူးတန်းဝင်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ
်ဆို cupping လုပ်တဲ့အချိန်မှာဆက်လာတဲ့ score ပေါ့နော်အမှတ်80ကျော်တယ်ဆိုရင်သူက specialty coffee တန်းဝင်တယ်လို့သတ်မှတ်ထားပါတယ်ကျွန်တော်တို့ကဒီ cupping event ကိုလုပ်လိုက်တဲ့အချိန်မှာ first place ကိုရတဲ့ coffee ရသလိုရှိရင်82ခွန်းမှတ်တူရတယ် specialty အထူးတန်းဝင်တယ်ပေါ့
မြန်မာနိုင်ငံမှာစိုက်ပျိုးနေတဲ့ coffee 90ရာခိုင်နှုန်းကကုန်းမြင့်ဒေသပိုင်းမှာစိုက်ပျိုးတဲ့ arabica ကုန်းမြင့် coffee အမျိုးအစားဖြစ်ပြီးတော့ရှမ်းပြည်နယ်ဘက်မှာစိုက်ပျိုးကြပါတယ်မြန်မာနိုင်ငံရဲ့ယာတီဥရုအခြေအနေကြောင့်လည်းအရေးအသွေးကောင်းတဲ့ coffee တွေထွက်တာဖြစ်တယ်လို့ကိုဆိုင်ဝမ်ကပြောပါတယ်မှန်ကန်တဲ့ထုတ်လုပ်မှုပိုင်းအတွက် Windrock International အဖွဲ့ကအသေးစား coffee စိုက်ပျိုးသူတွေကိုအဓိကထားပြီးတော့နည်းပညာပံ့ပိုးမှုတွေပေးနေတာပ
ါ Windrock ကနေမှကျွန်တော်တို့ပံ့ပိုးပြပေးတယ်ဆိုတော့ post harvesting နည်းပညာတွေပေါ့ဘယ်လိုမှမှန်ကန်ထုတ်ရမလဲဘယ်လိုနည်းပညာနဲ့ process လုပ်ရမလဲဆိုတာမျိုးတွေကိုကျွန်တော်တို့ training ပေးတာဖြစ်ပါတယ်ဒီလို training ပေးနေရမှာလည်းအဓိကတော့သူက small holder ဆိုတော့ coffee champagne ရှင်လေးတွေပေါ့တစ်ဧကလောက်စိုက်တဲ့နှစ်ဧကလောက်စိုက်တဲ့ champagne ရှင်လေးတွေအဓိကဥစားပေးပြီးတော့ခင်ဗျာပြည်ချင်းပါ
သူတို့က2019အထိမြန်မာနိုင်ငံမှာဒီအစီအစဉ်ကိုလုပ်သွားမယ်လို့ကျမတို့သိရပါတယ်ဆိုတော့အဲ့2019အကျော်မှာဒီပံ့ပိုးကူညီမှုတွေမရှိတော့ဘူးဆိုရင်တော့ဒီမြန်မာနိုင်ငံကော်ဖီဆိုင်ပြိုးသူတွေထုတ်လုပ်တဲ့တင်ပို့တဲ့သူတွေအနေနဲ့အခုလက်ရှိသွားနေတဲ့အချိန်ဟုန်တိုင်းဒီအရေးအသွေးတိုင်းဆက်ပြီးတော့ထိန်းသွားနိုင်မယ်လို့ထင်ပါလားရှင
်အဲ့ဒါအရေးကြီးဆုံးအချက်ပါပဲဒီကတော့ဤပညာတိုင်းပါပဲဆိုတော့ကျွန်တော်ဒီဤပညာတွေရပြီဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအရေးသွေးတွေကိုဆက်ပြီးတော့ထိန်းသိမ်းသွားဖို့ဆိုတာပြိတော့မဖြစ်သေးပါဘူးကျွန်တော်တို့လုပ်နိုင်ပါ
မြန်မာနိုင်ငံမှာအရင်တုန်းကနိုင်ငံပိုင်ကော်ဖီချမ်းတွေသာရှိခဲ့ရာကနေ1996ခုနှစ်ကစလို့ပုဂ္ဂလိကပိုင်ကော်ဖီစိုက်ပျိုးချမ်းတွေရှိလာခဲ့ပါတယ်။မြန်မာနိုင်ငံကော်ဖီအသင်းကိုတော့2014ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ။မြမသီးနှံထွက်ကုန်တွေအမေရိကန်ရဲ့တင်သွင်းခွင့်ရှော့ပေါ့မှုလုပ်ခဲ့ပြီးတော့2015ခုနှစ်မှာမြန်မာနိုင်ငံကကော်ဖီဇီအိတ်အနည်းငယ်တင်သွင်းခဲ့ပါတယ်။ဒါပေမဲ့အထူးတန်းဝင်မြမကော်ဖီဇီတွေကိုစီးပွားဖြစ်ပမာဏတင်သွင်းမှုကတော့အခုမှပထမဆုံးဖြစ်ပါတယ်ရှင်။
ဒါကတော့အထူးတန်းဝင်မြန်မာကော်ဖီဈေးတွေအမေရိကန်နိုင်ငံကိုပထမဦးဆုံးကျင်တင်ပို့နိုင်ခဲ့ပြီဖြစ်တဲ့အကြောင်းအပြည့်စုံကိုမတ်စုမြတ်မွန်ကတင်ပြသွားတာဖြစ်ပါတယ်။ VOA အမေရိကန်အတန်ကဗုဒ္ဓဦးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်လှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ VOA American တန်က2016ခုနှစ်အောက်တိုဘာ24ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်ကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတိုမီတာ32 40 49တို့ပြင်လိုင်းတိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
အဲ့တော့အခုကျမတို့တို့တွေ့တဲ့အခါမှာဒီလိုလမ်းမတော်တို့ပစံနောင်တို့အဟာတွေနောက်ခွေးကျူးနေတဲ့ဟာတွေလည်းဖယ်ပေးရတယ်တကယ်ပြောင်းစင်နေအောင်အခု
တရိုက်လီလိုင်းစီရင်ဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ပြီးတော့နိုင်ငံခင်အင်္ဂလိပ်စာသင်ခန်းစာစတဲ့အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဦးကျော်စံတာကကောက်နှုတ်စူးစီးတင်ဆက်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ
လောင်ဆန်းစုကြည်ရဲ့နိုင်ငံစုံနဲ့ဆက်ဆံရေးကိုဘယ်လိုသုံးသပ်မလဲဆိုရက် The Human Eurasian Bond တရင်ဆောင်အိဒါအဘောဦးစွာတင်ပြလိုပါတယ်တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့တဲ့အခါနိုင်ငံကြားအစိမ့်မြင့်ဆက်ဆံရေးအတွက်အစင်းသင်းရှိတယ်လို့ဒေါင်ဆန်းစုကြည်ကပြောခဲ့ပါတယ်ဦးသိန်းစိန်အစိုးရကတော့တရုတ်နဲ့တစ်ဖက်သက်ဆက်ဆံရေးကိုအဆုံးသတ်ပြီးအမေရိကန်ဘက်ကိုချိန်လာခဲ့တာပါတရုတ်နိုင်ငံရဲ့ One Belt One Road လို့ခေါ်တဲ့ဥရောပအရှာဆက်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံဟာအခရာကျပါတယ်ဒေါင်ဆန်းစုကြည်အတွက်တော့တရုတ်နယ်စပ်ကတိုင်းရင်းသားတွေကိုညဉ့်ဉန်းရေးအတွက်စိမ့်သွင်းဖို့ဦးစားပေးကိစ္စဖြစ်ပါတယ်တရုတ်ကဒီကိစ္စမှာအပြုသဘောဆောင်ရွက်လိုကြောင်းထုတ်ဖော်ခဲ့ပါတယ်အရေးကြီးတဲ့မြေဆုံစီမံကိန်းကိုတရုတ်ဘက်ကပြန်ဆကျင်ပေမဲ့ဒေါင်ဆန်းစုကြည်ကတော့လူလူရဲ့သဘောထားကိုအသုံးပြုပြီးဈေးဆင်းမဲ့သဘောရှိနေပါတယ်ဒေါင်ဆန်းစုကြည်ဟာကျန်းနိုင်ငံအလုံးနဲ့ပုံမှန်ကောင်းမွန်တဲ့ဆက်ဆံရေးထူထောင်မယ်လို့အလေးထားပြောထားပါတယ်ဒါပေမဲ့သူရဲ့ diplomacy စွမ်းရည်ကိုစောင့်ကြည့်ရအောင်မှာပါတရုတ်နဲ့အစောတလျင်ပြန်လည်သတိမြတ်ရေးလုပ်နေတာဟာအာဆီယံကိုခွဲခြားဖို့တရုတ်ရဲ့ညီမှန်းချက်အတွက်အထောက်အပံ့ဖြစ်သွားလိမ့်မလားဒေသတွင်းတည်ငြိမ်ရေးအတွက်ဂျပန်အမေရိကန်ပါဝင်သက်ဆိုင်ရာနိုင်ငံတွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာဒေါင်ဆန်းစုကြည်မမေ့သင့်ပါဘူးယခင်အစိုးရဟာဂျပန်အမေရိကန်ဥရောပသမဂ္ဂတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုစတင်လမ်းဖွင့်ပြီးစီးပွားရေးပြုပြင်ရေးကိုတိုးမြင့်ခဲ့ပါတယ်ဒီမူဝါဒတွေကိုဆက်လက်မလိုက်ရင်တော့မြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုကိုလည်းထိခိုက်လာနိုင်တယ်လို့យေတာထားပါရခင်ဗျာအနာခွဲဝေးရေးကိစ္စဟာဒေါအောင်ဆန်းစုကြည်ရဲ့အကြီးမားဆုံးစိန်ခေါ်မှုဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Pankaj Mishra យေတာထားတဲ့ဆောင်းပါးကိုတော့ The Japan Times မှာဖတ်ရပါတယ်မြန်မာနိုင်ငံမှာပြည်တွင်းအသတင်းထုတ်လွှင့်မှု GDP 800ခန့်လုံးကျော်ပါတယ်ဒါပေမဲ့မြန်မာပြည်သူ900ခန့်လုံးဟာအထွက်နယ်တဲ့လျှာစိုက်ပျိုးရေးကဏ္ဍမှာလုကင်နေရပါတယ်အခြေခံအဆောက်အဦကင်းမဲ့ဥပဒေကခင်မမီလူသားကကြွညင်မှုနှိမ်ကြအခွန်အခောက်ရရှိမှုကနေပါဘတ်ဂျက်ကလုံငွေပြငွေကြေးကဖောင်းပွားစသဖြင့်ပြဿနာများစွာရှိနေပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အဓိကစင်ကောင်းမှုဟာပြည်တွင်းမှာရှိနေပါတယ်မြင့်မားလာနေတဲ့မွတ်စလင်ဆန့်ကျင်ရေးစစ်ကြဟာဒေါအောင်ဆန်းစုကြည်ကိုအကြီးမားဆုံးစင်ခေါ်နေပါတယ်အီရတ်အီဂျစ်နဲ့တာကီတို့မှာတွေ့ရသလိုပဲဒီမိုကရေစီဖော်ဆောင်ရေးဆိုတာညင်သာပြောင်ပြောင်းတဲ့ဖြစ်စဉ်တစ်ခုမဟုတ်ပါဘူးနိုင်ငံရေးလွတ်လပ်ခွင့်ဆိုတာအစိတ်အတောက်ဖြစ်စေတဲ့မိတော်မိလျံတွေလည်းပေါ်ထွက်လာတတ်ပါတယ်ပြောင်းလဲမြန်တဲ့အခြေအနေမှာအကောင်အဆိုးဒွန်တွဲနေတာပါတယ်စစ်တပ်အာဏာပြန်သိမ်းဖို့လောလောဆယ်အခြေအနေမတွေ့ရသေးပေမဲ့ရသားအစိုးရရဲ့ဗဟိုချုပ်ကိုင်မှုပြင်းထန်လွန်းရင်လဲဥစုခွဲပဋိပက္ခတွေဖြစ်ပွားလာနိုင်ပါတယ်အကောင်ဆုံးကတော့အင်ဒိုနီးရှားနိုင်ငံမှာလို့တိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပိုးပေးပြီးဖက်ဒရယ်စနစ်ကျင်းသုံးရေးဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာငွေကြေးဖောင်းပွားမှု12ရာခိုင်နှုန်းစီးပွားရေးသမားတွေစိုးရင်ဆိုရဲဆောင်းပါးကိုတော့ဒီအရာဝတီမှာကျော်စုမွန်ကရေးသားထားပါတယ်မြန်မာနိုင်ငံငွေကြေးဖောင်းပွားမှု 12.14 ရာခိုင်နှုန်းလို့ဗဟိုဘဏ်ကကြေညာလိုက်ပါတယ်ဒါဟာကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ဆရာခိုင်နှုန်းထက်ပိုများနေပြီးကုန်စည်နှုန်းတွေပိုမိုမြင့်တက်လာစေလိမ့်မယ်လို့ဆိုရင်းနေကြပါတယ်2056ပထမလေးလပတ်မြန်မာနိုင်ငံရဲ့ကုန်သွယ်ရေးပမာဏကျဆင်းမှုဟာလည်းကုန်သွယ်ရေးလုံငွေပြမှုနဲ့အတူဒီမှာနှစ်ကာလကျဆင်းသွားပါတယ်အစိုးရအနေနဲ့ပိုမိုကောင်းမွန်တဲ့ကုန်သွယ်ရေးစီးပွားရေးမူဝါဒတွေမချမှတ်နိုင်ရင်ငွေကြေးဖောင်းပွားမှုလုံငွေပြမှုတွေပုံမှုဆိုးရလာမယ်လို့မြန်မာဘဏ်လုံငန်းစဉ်သူကပြောပါတယ်ဘဏ်တို့ရှိရခိုင်နှုန်းသာရှိပြီးငွေကြေးဖောင်းပွားမှုက12ရာခိုင်နှုန်းရှိနေတာဟာငွေကြေးမတည်ငြိမ်မှုအန္တရာယ်စီကိုဥတည်နေတဲ့အသဖြင့်ရေးသားထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သ တင်ကန်းစာကိုလေ့လာနိုင်ကြပါပြီ။အမေရိကန်၊အီဒီယန်တို့အင်္ဂလိပ်စာတင်ကန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
။ဒီနေ့မနေ့တွင်ပြမယ့် idiom အသုံးကတော့
The buck stops here.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက teach the buck the buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး stops stops ကရတာ here here ကဒီနေရာမှာဆိုတော့ဇကုထုံရဲ့လုံကောက်ထေးပေကတော့ဒီနေရာမှာသမင်ဘူးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပါစီဘကဒီနေရာမှာ buckhorn knife ဆိုတဲ့သမင်ဂျိုနဲ့လက်ကင်လုတ်ထားတဲ့ဓားကိုရည်ညွှန်းတာဖြစ်ပါတယ်အဲ့ဒီဓားကိုရှေးအမေရိကန်ကောက်ဘွိုင်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကိုင်းတဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ် buckhorn knife သမင်ဂျိုလက်ကင်ရှိတဲ့ဓားကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ buckhorn အတူကို buck ဆိုပြီးတော့သုံးတာဖြစ်ပါတယ်။ idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ်။ The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါလေဆိုလိုတာကတော့နိုင်ငံမှာဖြစ်သည့်မြဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်ညွှန်းခဲ့ပါလေဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
တမရာဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြတ်ပြရမယ့်တာဝန်ဟာသူ့မှာပဲရှိပါလေဘယ်သူကမှသူကိုယ်စားမဆုံးဖြတ်ပေးနိုင်ပါဘူးအဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ
The buck stops here
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့ American Indian တွင်အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေ့လံအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်နားဆင်ကြပါခင်ဗျာ
ညချမ်းပါတော်ရရှင်များရှင်အင်္ဂါနေ့ညချမ်းထရက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေဒီကနေ့မှာတော့အမိုက်တွေရှင်းလိုက်ပြန်ရှုပ်လိုက်ဖြစ်နေတဲ့ရန်ကုန်မြို့တော်မှာရေရှည်ပတ်ဝန်းကျင်တန့်ရှင်းရေးအတွက်အာဏာပိုင်တွေဘက်ကဘာတွေဘလို့ဆောင်ရွက်ပြီးပြီးတော့ပြည်သူတွေဘက်ကဘလို့များပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုဆွေးနွေးကြဖို့ပါရှင်ပြည်နိုင်ဆွေးနွေးပေးဖို့အတွက်ရန်ကုန်မြို့တော်စီပင်သားရရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်နောက်ရန်ကုန်မြို့တော်ကော်မတီအဖွဲ့ဝင်ဒေါက်တာမြောင်တို့ကိုဖိတ်ခေါ်ထားပါတယ်အရင်ဆုံးတော့ကျွန်မဆီယာမတက်မြောင်ကိုအရင်ဆုံးဆွေးနွေးပေးဖို့ဖိတ်ချင်ပါတယ်ရှင်။ဒီရန်ကုန်မြို့တော်အမိုက်ကင်းရှင်းရေးရှင်းလင်းဆောင်ရွက်တာမှာဆီယမ်မတို့ကိုယ်တိုင်လိုက်ပြီးတော့ဆောင်ရွက်နေပါတယ်။ဒါတွေလည်းတွေ့နေရပါတယ်။ရှေ့ကရှင်းလိုက်နောက်ကရှုပ်လိုက်ဖြစ်နေရတဲ့အဓိကအခက်အခဲဆီယမ်မတို့ဘာတွေများကြုံတွေ့နေရလဲဆီယမ်မအရင်ဆွေးနွေးပေးပါရှင်
။ဟုတ်ကဲ့။အဲရန်ကုန်မြို့တော်မှာကဒီအမိုက်ပစ်တဲ့စနစ်ကအဲပြည်သူလူထုကစနစ်တကျမလိုက်နာခဲ့တာကြာပြီပေါ့နော်။တကယ်တော့အမိုက်ကခွဲခြားပြီးတော့ပြည်ရမယ်။အဲ့ပြတဲ့အမိုက်ကိုလည်းပဲစနစ်တကျအမိုက်ပုံးမှာထည့်ရမယ်။အဲကျွန်တော်တို့ရန်ကုန်မြို့တော်စီမံခန့်ခွဲရေးကော်မတီကဒီအမိုက်တွေကိုလိုက်သိမ်းတဲ့အခါမှာဒီသိမ်းတဲ့အချိန်လေးကိုရအောင်ချပေးရမယ်။အဲအဲ့ဒီလိုပုံစံလေးနဲ့သွားရမှာ။ဒါပေမဲ့ဒီအထက်မြင့်တိုက်ပေါ်မှာရှိနေတဲ့သူတွေကကာလရှည်ကြာနောက်ခွေးလမ်းကြားတွေကိုပစ်ချတဲ့အကျင့်ကလေးကဖြစ်နေတာပေါ့လူတိုင်းမဟုတ်ပါဘူးတချို့အခန်းတွေပါ။အဲ့လိုပစ်ချတာတော့မှတချို့ကကိုတိုက်တဲ့ကိုကြရင်ကိုဒီတိုက်ကကြတာမှန်သိမှဆိုလို့အဲစ လွှဲပြီးတော့ပြစ်လိုက်တာလွှဲပြစ်တော့ဟိုဘက်နောက်ခွေလမ်းညာတိုက်ကိုကျသွားလို့ရှိရင်ဩဒီတိုက်ကတော့ဟိုလမ်းညာဟာဆိုတာမျိုးပေါ့နော်အဲ့လိုဖြစ်အောင်ဆိုတော့တကယ်မ်းပြောမယ်ဆိုလို့ရှိရင်တော့ကျမတို့အခုဒီမိုကရေစီနိုင်ငံကိုဟိုဒီမိုကရေစီနိုင်ငံကိုရောက်အောင်ပေါ့ဒီလမ်းညာပေါ်မှာရှောက်နေပြီဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံအုံရဟာစီကံမယ်အဲ့တော့အစိုးရကဘယ်လောက်ပဲလုပ်လို့ပြည်သူလူထုကလည်းပါဝင်မှရမှာပေါ့ဆိုအဲ့တချို့နေရာတွေကနှခွေးလမ်းကြီးတွေအမိုက်ရှုပ်နေတာနှစ်ပေါင်းများစွာကြာခဲ့တာအဲ့ဒီအမိုက်တွေကနေပြီးတော့ချင်းနေချင်းနေကြွက်တွေဖြစ်လာတာအဲ့ဒီကြွက်တွေကတိုက်ပြီးတော့ပြန်တက
် Hello အော်ဆီယမ်မဖုန်းလိုက်ဟုတ်ကဲ့ဆီယမ်မဟုတ်ကဲ့ပါဆီယမ်မကျေးဇူးပါရှင်အဲ့တော့ကျမဒီရန်ကုန်မြို့တော်စီပင်သားရဲကော်မတီကဒီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်ကိုလည်းဖိတ်ထားပါတယ်ဆရာဒေါက်တာအောင်မြင့်မော်ကိုဆွေးနွေးပေးပါရှင်ဒီဆရာတို့ဒီစီပင်သားရအနေနဲ့အမှိုက်သိမ်းတဲ့ကိစ္စကိုရောဆရာတို့နိုင်နိုင်နင်းနင်းလုပ်နိုင်ပြီလားဘယ်လိုအခက်အခဲတွေများရှိနေပါလဲဆရာ
ဒီကျွန်တော်တို့ကပေါ့နော်ဒီကျွန်တော်ဌာနတော့ဒီအမှိုက်ရန်ကုန်မြို့ကစီပင်သားတိုက်ကိုတင်စီနေသိကြည့်ပြီးဘာလို့တည်းဒီ3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3စတန်ကောက်လိုက်တဲ့အခါမှာကျွန်တော်လူတူကဟောနော်ဒီ 0.4 ကီလိုဂရမ်ဘာကက်ပစ်တဲ့ပါတီပေါ့လူတူကတရက်ကို 0.4 ကီလိုဂရမ်ဆစ်ပင်နေတာဆိုကျွန်တော်ဒီစာရေးဒေတာရရရှိခဲ့တယ်။ဒီကတော့ကျွန်တော်ဒီအမိုက်ပုံတွေမှာလည်းကျွန်တော်နေ့စဉ်သိသိနိုင်တဲ့အမိုက်တွေကိုကျွန်တော်ဒီတန်ကြီးတွေကိုပြန်ပေါင်းတဲ့အခါမှာတရက်ကို 10,000 လို့ကျွန်တော်သိသိနေရပါတယ်။အဲဒီ 10,000 လို့သိသိတဲ့သူကသူကဘယ်လိုလဲဆိုတော့ဒီကျွန်တော်ရန်ကုန်မြို့မှာဒီနော်မိသားစုရှိတယ်မိသားစုတွေရနေပုံမှာကျွန်တော်ဒီရန်ကုန်မြို့ကျေးနားရေးကော်မတီကနော်ပေါင်းနေသေးတဲ့ဆက်စည်းဌာနအနေနဲ့ကဒီခြားထားပြီးတဲ့ဒီအမိုက်ပုံးတွေကိုဒီသူတွေကလည်းကမာဒီအရောက်ရန်ကုန်လာရောက်ဆုံးပြီးပြီးတယ်ပြီးတဲ့အမိုက်ကိုကျွန်တော်တို့ကားတွေနဲ့ပြေတာပေါ့နော်ကားတွေ10,000ကျော်ရှိတယ်အဲ့တော့ခုနကကျင်းနေပေါ့နော်ကျွန်တော်ဒီအမိုက်ကြီးတော့တမ်းမြောက်ဆုံးနေတဲ့ဒီမှာဒီစိတ်စီးပြီးနေရတဲ့ဆိုတဲ့အမိုက်ကကျွန်တော်ဒီမဖီလန်ကအမိုက်ပေါ့နော်ကျွန်တော်တို့စိတ်စီးပြီးနေတာဖြစ်ပါတယ်မဖီလန်တရားကိုကျွန်တော်တို့ပေါ့နော်ဒီတတ်မှတ်ထားတော့ PDS ဆိုတော့ train speed ပေါ့ဘက်ထရီစီဒီအမဒီဒီအများပြည်သူအမိုက်ရှုပ်ပြည်နေရမှာဟုတ်ပါအများပြည်သူအမိုက်ရှုပ်ပြည်ရတဲ့ဒီကျွန်တော် online CDC နေနဲ့ဆိုလို့ရှိရင်အမိုက်ဖုန်းလေးကိုကျွန်တော်တို့ဒီဟိုဒီသားလေးရတော့မာဒီဟိုတစ်တစ်နိုင်တဲ့အကွာအဝေးမှာကျွန်တော်တို့ထားပေးပါတယ်အဲ့ဒီကနောက်ပိုင်းမှာပေါ့ကျွန်တော်တို့ကဒီဘာဟိုဥတည်လာလဲဆိုတော့အဟုတ်ကဲ့ဒီကျွန်တော်တို့ဟိုတောင်းလိုက်ပြီးတော့မှကျွန်တော်တို့ဆောင်ရတယ်ဘာလို့လဲဆိုတော့ဒီတူဒီပြလိုက်တဲ့အမိုက်ကြီးကျွန်တော်တို့အပြင်နေရာမှာဖြစ်ကျွန်တော်တို့မှာတာဝန်ရှိတယ်ဆက်လုပ်တင်ပြရမယ်။ဒါပေမဲ့ဒီတူဒီစကန်ဒါဆုံးပြီးကြည့်ရဆိုရင်ကျွန်တော်တို့ကဒါကိုကျွန်တော်တို့ဒီနိုင်နိုင်လေးနဲ့ကျွန်တော်တို့သိနိုင်တယ်။သိနိုင်တဲ့ကြောင့်ကျွန်တော်ဒီရန်ကုန်မြို့တချို့ပေါ့နော်ဒီရက်ွက်တွေမြင်လာတော့မှာလေးနောက်ကတာမွေမှာလေးမြင်လာတော့ညတ်မှာလေးကျွန်တော်တို့ကဒီတူရင်းနဲ့ကျွန်တော်တို့နဲ့နောက်ကဒီရွေးကောက်ခံကိုယ်စားလှယ်နဲ့ကျွန်တော်တို့ညီနိုင်တယ်။ညီနိုင်ပြီးတော့မှကျွန်တော်တို့ဘယ်ချိန်လာမလဲ။အချိန်မှန်နေရာမှာလမ်းကြောင်းမှာပေါ့နော်။အချိန်နဲ့မှာမယ်။နေရာလည်းမှာမယ်။လမ်းကြောင်းလည်းမှာမယ်။အဲ့လိုနဲ့ဒီလိုရရနေပေါ်မှာသူ့ရဲ့အမှိုက်ကိုကျွန်တော်တို့ဒီဟောဒီသူ့အင်ရှိမှာတော့လကောင်းကျွန်တော်တို့သတ်မှတ်ထားရနေတော့ဟောလာချပေးတယ်လာချပေးတယ်ဆိုတော့ကျွန်တော်တို့ကနေပေါ်မှာဘောနော်ဒီတချို့လမ်းတွေကကျင်းနေတဲ့ကြောင့်ကျွန်တော်ဒီတွန်းလင်းနေကျွန်တော်သိမ့်ပေးတယ်တချို့လမ်းမှာတော့ကျွန်တော်ဒီစားနဲ့သိမ့်ပေးတယ်ဘောနော်ဒီလိုဆောင်ရနေပါတယ်နော်ဒီအကန့်ပြင်းပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုအမှိုက်ကဟောနော်ကန်ဆောင်တော့ထွက်နေတယ်ထွက်နေတဲ့မှာကျွန်တော်တို့ဝိစီသိသိနိုင်တာတော့ကျွန်တော်ဒီတန်ပေါဝင်ချင်းသိသိနိုင်တယ်ကြောင့်ကျွန်တော်တို့သိသိတာတော့နည်းနည်းကြံပါသေးတယ်ဟုတ်တရားရကိုင်းလို့ကျွန်တော်တို့ပြစ်တော်တော့မတင်သေးမတင်သေးနိုင်ပြီပေါ့
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဒါပြည်သူတွေဘက်ကဒါစနစ်တကျအမှိုက်စွန့်ပစ်ဖို့ဆိုတဲ့ဘက်ကတော့ဒါပူပေါင်းဆောင်ရွက်ဖို့လိုအပ်ချက်ပေါ့နော်အဲ့တော့ကိုရဲရဲဦးရှိပါတယ်ရှင်ကျမတို့ဒီကိုရဲရဲဦးဟာဆိုလို့ရှင်တို့ရဲ့ဒီကေတင်းအဖွဲ့နဲ့ဒီရန်ကုန်မြို့တော်မှာကွန်တရီစနစ်တကျစွန့်ပစ်ရေလှုပ်ရှားမှုလှုပ်ဆောင်ခဲ့သူပါ
ဟုတ်ကဲ့ပါကျွန်တော်အမြင်ပြောရမယ်ဆိုရင်တော့လေဒီမျိုးဝင်းနှစ်ဖက်မှာအားနည်းချက်ကိုကြည့်ရှိနေတယ်လို့တော့ကျွန်တော်မြင်နေကြ။ဘာကြောင့်လဲဆိုတော့ဒီကျွန်တော်တို့ညီကိုယ်တိုင်းတည်းပေါ့နော်နေတိုင်းကျွန်တော်တို့မှာဒီစွန့်ပစ်ပစ္စည်းတွေဆိုရှိနေရပဲကျွန်တော်ပလင်းပေါ့နေပါလေးတွေအားဆိုကျွန်တော်အများကြည့်နေ။ဒါမဲ့ပေါ့နော်ဒီအစိုးရဘက်ကနေပြီးတော့ဒီအမိုက်ပုံးတွေပါရီကကျွန်တော်တို့အနေနဲ့ပြရတာတချို့နေရာမှာအရင်မလို့ဥပမာလူကြီးတောင်ပြောရမယ်ဆိုကျွန်တော်မျိုးရဲတွေမှာပေါ့နော်ကျွန်တော်မျိုးရဲတွေနောက်ပြီးတော့ဒီရန်စုံမျိုးသွာ လာနေနေရာမှာဒီအမိုက်ပုံးကနည်းနည်းလေးရှားခံနေရနောက်ပြီးရွက်ွက်တည်ရမှာလေကျွန်တော်တို့ဒီအမိုက်သိမ်းဖြစ်နေပေါ့နော်ကျွန်တော်တို့အမိုက်ပြတယ်အမိုက်ပုံးကြီးကပြောရရင်အရန်ကိုအရန်ရွက်ွက်တည်ရကတော့ပြကြရဲအိမ်မှာဒီအမိုက်ပုံးကြီးကအရန်များလာဒါပေမဲ့အဲ့ဒီဟာကိုအစိုးရနေလာတော့တင်းသွားတယ်ဒါပေမဲ့အိမ်ညာကြီးကကျောင်းရည်ကတော့ဒီနေ့ပဲကျန်နေခဲ့ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ဒီ TV တွေပေါ့သူတွေကအမိုက်ကိုပြစ်ချင်တယ်လို့ဖြစ်တယ်ဥမာမြေခင်းပေါ်မှာအမိုက်မပြရလို့ရေးထားတယ်ပြစ်လိုက်တာပဲအထိုင်ရအောင်လို့ရေးထားတယ်ထိုင်လိုက်တာပဲအဲ့လိုမျိုးပေါ့ဒီအမိုက်ကိုစနစ်တကျဆုံးပြစ်တယ်ဆိုတော့အသီးစိတ် TV တွေကတော်တော်လေးအားနေတယ
်ဟုတ်ကဲ့ပါရှင်ကျေးဇူးပါကိုရရဲ့ဦးအဲ့တော့ဆရာကျွန်မဆရာဒီဒေါက်တာအောင်မြင့်မော်ကိုကျွန်မပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆရာဒါပြည်သူတွေအနေနဲ့တော့ဒါအမိုက်ပြစ်ချင်တယ်လို့ပြစ်လိုက်မယ်ဒါဘာမှလည်းအရေးယူမှုလည်းမရှိဘူးဒီလိုပဲလေဟိုတက်တလုံးကြီးပါလေဒီလိုပဲနေလာကြတာပဲဆိုတဲ့အတွေးခေါ်မျိုးတွေကရှိနေပုံရပါတယ်ဒီလိုစနစ်တကျဆုံးပြစ်ဖို့တုံ့နှေးနေတာပေါ့နော်အဲ့တော့ဒီရန်ကုန်မြို့တော်မှာဒီလောက်အမိုက်တွေရှင်ရှုပ်ပွားနေတဲ့စိုးချိုးတွေပေါ့နော်စိုးရင်စရာအဆင်မြန်ရှိနေပါလားဆရာအဲ့ဒါလေးဆွေးနွေးပေးပါ
ဒီစိုးရင်တော့မရှိပါဘူးဗျစိုးရင်မရှိတော့ပါတော့ကျွန်တော်ကဒီအရေးယူမှုအပိုင်းမှာကတော့ဒီကျွန်တော်တို့အနေနဲ့ပေါ့နော်ဒီဌာနအနေနဲ့ဆိုရင်ဒီရန်ကုန်မြို့မှာဒီလူကြီးငါတို့ကစစ်တမ်းပေါ်မှာကျွန်တော်တို့နော်ဒီအလုပ်သမားပေါ့နော်လုပ်သား9000လောက်နဲ့ကျွန်တော်တို့ကဆောင်ရွက်နေတဲ့တကြောင်လို့သူတကြောင်ကျော်နေဖြစ်တဲ့အမှန်ကတော့ဒီအဖေကလည်းမသိနေရတဲ့အနေအထားမျိုးရှိပါတယ်နောက်တစ်ချက်ကကျွန်တော်တို့ပေါ့နော်ဒီ working hour မှာကျတော့လေကျွန်တော်ဒီမနေ့ပိုင်းမှာမနေ့ကနေလို့မှာဒီမနေ့ခဏအဖြစ်ကိုအကြည့်ကြည့်စီအခုကညနေကမှလည်းဆောက်နေကြနေပြီးတော့မှနိုင်ပြီးဖြစ်စီလေချေတော့အပြင်မှာလည်းကျွန်တော်ရန်ကုန်မြို့အနေအထားနဲ့ကျတော့ဒီရန်ကုန်မြို့ပြည်သားအချို့ဒီပေါ့နော်သူကမနေ့မိုးလင်းကနေညနေချင်းတော့ရှော့ပေါ့နော်ဒီအမိုက်ပေါ့နော်ဒီအမိုက်ပုံဒီမှာလာဖြစ်နေတာကိုတွေ့ရတယ်ပေါ့အဲ့ဒါကျွန်တော်ဒီစီကမ်းနဲ့အမိုက်ဆုံးတွေ့ရင်ကျွန်တော်ဒီမှာတော့တောင်းချီတယ်မတောင်းချီတယ်ဘာလို့ရှိပါလဲကျွန်တော်နိုင်ငံဒီနေ့ကျတော့ကျွန်တော်တို့ဒီချက်မှတ်ထားတဲ့ဒီပေါ့နော်ဒီဟိုဒီမျိုးတွေကျတော့ကျွန်တော်တို့ကစီကမ်းနဲ့အမိုက်ဆုံးတွေ့ရင်ကျွန်တော်ကသူ့ကိုဖမ်းရတယ်ဖမ်းပြီးတော့မှကျွန်တော်တို့ကပြီးတော့ဟောနော်ဒီတူတက်နေတဲ့ဝိုင်းစာဝိုင်းစာကတရားရုံးသွားတရားရုံးမှာအမှုခွင့်ဟိုကတရားရုံးဒီမျိုးနိုင်ငံမှာဖြစ်တဲ့ကြောင့်အစစ်အစစ်ပြန်တဲ့ကျန်ပြီးတော့အဝပြန်ကြပြန်ကြပြီးတော့မှဒါကိုရုပ်ပုံပေါ်မှာဒါကိုတောင်းရိုက်ပါဆိုတဲ့ကာလပေါ့နော်ဒီကာလဒီအရှိကြတဲ့အတွက်ကြောင့်မို့လို့ on the spot action မယူနိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်ပေါ့နော်ဒီလိုစီကမဲ့တွေကိုကျွန်တော်တို့ဒီစုမိတာတွေကိုမသိသိနိုင်တာဖြစ်ပါတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ခါဒီခုနပြောတယ်ပေါ့နော်ဒီရန်ကုန်မြို့မှာဒီဟို2000ကျော်ထွက်နေတဲ့အချိန်မှာကျွန်တော်တို့ကဒီစီကမ်းတကြပေါ့နော်စမထားတဲ့နေရာကိုစုမိတဲ့အမှတ်ကြီးကိုကျွန်တော်တို့ဟိုပုံစံအောင်သိနိုင်ပါတယ်ဒါပေမဲ့လည်းပေါ့နော်ဒီခုနပြောလိုပေါ့ဒီလူကကျွန်တော်တို့ဒီပုံလေးသတ်မှတ်ထားတဲ့စာနေရှိတယ်အမိုက်ကသုံးပြတဲ့ခါမှာဒီအမိုက်ကိုပေါ့နော်လုံးဝချီတော်ပြီးတော့မှခံနေကိုထည့်ရမယ်စာတော်တော်ကံလေးမှဆက်သွားတယ်ဒီမှဆက်သွားတယ်အဲ့ဒီမှာခွေးတွေဆွဲတယ်နောက်တစ်ခါဒီစကေပန်ညာလို့ခေါ်တဲ့ပလတ်စတစ်ကောက်တဲ့လုံးဝလေးတွေကဆွဲတယ်ပွင့်တယ်အဲ့လိုချိန်မှာပေါ့နော်သူကဘေးမှာပွားပြီးတော့ပေးချန်နေတာပေါ့နော်ဒီမှာရှိတဲ့တော်ကိုမကန်နေတာသူနဲ့ပြစ်တာတဲ့အမိုက်ဆိုတော့ဒီတခြားလူတယောက်ကတိုင်ကိုတူထည့်ရင်းပါတယ်ဒီအတွက်ကြောင့်လည်းကျွန်တော်ကဘာပြန်လို့လဲဆိုတော့အမိုက်ပုံလေးထားတဲ့နေရာတွေမှာကျွန်တော်ကွန်ကရစ်တွေလောင်းနေအဲ့ဒီလိုလမ်းလျှောက်ချင်အောင်ကျွန်တော်လုပ်တယ်။ဒါတွေကိုမြင်နေရပါမယ်အတက်ကြီးတွေ။နောက်တစ်ခါကျွန်တော်မြို့နယ်တိုင်းမြို့နယ်တိုင်းမှာသူကကျွန်တော်တို့ခြားခပေးတဲ့အမိုက်ပုံလေးကိုအမိုက်ပုံလေးကိုကျွန်တော်ရေးဆေးပေးတယ်။ဒါဒီကျွန်တော်တို့ကဘာလဲဆိုတော့ဒီတော့အမိုက်ဆုံးပြစ်ချင်အောင်ကျွန်တော်ဒီဘောနော်အမိုက်ကန်နာကိုကတ်ချင်အောင်အလန့်တက်ကင်းသွားအောင်တပံမျိုးတွေကျွန်တော်တို့ဘက်ကနေပြီးတော့မှသုံးပြီးဆောင်ရွက်ပေးနေတာဖြစ်ပါတယ်။
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါ။အဲ့တော့ဒီဒေါအောင်ဆန်းစုကြည်ဒီ NLD ပါတီပေါ့နော်အခုအစိုးရဖြစ်နေပါပြီ။သူတို့ဒီရွေးကောက်ပွဲမှာအများစုအနိုင်ရခဲ့အချိန်တုန်းကလည်းဒါအမိုက်ကောက်ရေးအမိုက်ရှင်းလင်းရေးလှုပ်ရှားမှုဆိုပြီးတော့ဆက်ပြီးတော့ဒါလေးလေးနက်နက်လှုပ်ခဲ့ပါတယ်။အဲ့တော့ဆရာမတန်းမြအောင်ကိုကျွန်မပြန်ပြီးတော့မေးချင်ပါတယ်ရှင်ဆရာမအခုရန်ကုန်မြို့အပါအဝင်ရန်ကုန်မြို့ပေါ့နော်အထူးသဖြင့်တော့ဒါမြို့ကြီးလဲဖြစ်တယ်လူနေလဲထူထပ်တယ်ဆိုတော့ဒါတော့အထူးသဖြင့်ပြောရတာပါအဲ့တော့ရန်ကုန်မြို့ကပြည်သူလူထုတွေအနေနဲ့ဆရာမတို့လည်းအခုလက်တွေ့လဲလုပ်နေတယ်ဆိုတော့ဒီအမိုက်ပစ်တာနဲ့ပတ်သက်ပြီးတော့ဘလောက်များသူတို့ရဲ့အမှုအခြေအနေပြောင်းလဲလာပါလဲရှင်ဒီကိစ္စပေါ်မှာဟိုစိတ်ပါလက်ပါရှိလာပါပြီလားဆရာမ
ဟုတ်ကဲ့အခုဒီကျမတို့ပေါ့နော်ဒီအမိုက်နောက်ဖေးလည်းအမိုက်ရှင်းတာနဲ့ပတ်သက်ပြီးတကယ်ထိတိယောက်ယောက်လုတ်ပြီးဆိုတဲ့အခါကျတော့အခုဆိုလို့ရှိရင်ကျမတို့တောင်းတောင်း6မြို့နယ်ပေါ့နော်လမ်းမတော်လာကပပေးတန်းကြောက်တရားဘူတထောင်ပစွန်းတောင်းဒီ6မြို့နယ်ကနောက်ဖေးလမ်းကြားတွေကိုကျမတို့ဆက်ရှင်းနေပြီဒီတောင်းတောင်း6မြို့နယ်ကအဲ့တော့ဒီ6မြို့နယ်မှာနောက်ဖေးလမ်းကြားပေါင်း195ခုရှိတယ်အဲတိတ်တိတ်ချာချာရှင်းရမယ့်ဟာမျိုးပေါ့နော်တော်တော်ဆိုးတဲ့လမ်းကြားက160ရှိတယ်ဒါတွေကိုကျမတို့ဒီလမ်းမတော်နဲ့ပုံစံတော့နှစ်ညနဲ့ကျမတို့ဆက်ဆင်းပြီးလုပ်နေပြီဆိုတဲ့အခါကျတော့ကျမတို့ကစီပင်တစ်ခုတည်းနဲ့အဆင်မပြေနိုင်ဘူး။အဲ့တော့ရက်ရွာမှာရှိတဲ့နော်ရမီရဖာတွေအုတ်ချုပ်ရည်မှုတွေပြီးတော့ဟို ွတ်တော်ကိုယ်စားလှယ်တွေနောက်ကဒီဒေတာမှာဒီနေရာမှာရှိနေကြတဲ့ဟိုလူငယ်တွေပေါ့စိတ်ပါဝင်စားတဲ့လူငယ်တွေအကုန်လုံးကျမတို့ကပေါင်းပြီးတော့မှသူတို့ကပါကျမတို့ဖိတ်ခေါ်ပြီးတော့မှလုပ်တဲ့အခါကျတော့အကုန်လုံးကဝိုင်းပြီးတော့ပြည်သူပါပါဝင်မှအောင်မြင်တာပါဘယ်အလုပ်ဖြစ်ဖြစ်အစိုးရတခုတည်းလုပ်လို့မရပါဘူးအခုပြည်သူပါဝင်လာပြီဆိုတဲ့အခါကျကျမတို့ပဇွန်တော်နဲ့လမ်းမတော်မှာအနှစ်သာရတွေတွေ့လာပါပြီအဲ့ဒါပါလဲဆိုလို့ရှိရင်သူတို့ကလည်းဝင်ပြီးတော့သူတို့ကိုယ်တိုင်မလုပ်နိုင်တဲ့အခါမှဒါလုပ်တဲ့သူတွေကိုသူတို့ပန့်ပိုးကြတယ်ပြီးတော့ဝိုင်းပြီးတော့မှဟိုလူသားတွေကိုသူတို့ပြောပြကြတယ်ဆော့ဆော့လို့ကအမိုက်ချတဲ့တိုက်ကိုရှိလာပြီဆိုရင်သူတို့ကိုယ်တိုင်ကဒါစိတ်ကမရှိဘူးဟိုCCTV တက်တယ်နဲ့ကျွန်တော်လှူမယ်ဆိုတာမျိုးတို့ပေါ့နော်အဲ့လိုရှိတဲ့အခါကျတော့ကျမတို့ကအခုပြည်သူကိုပြည်သူကပြန်ထိန်ရမှာပေါ့ဒီလိုစိတ်ကစနစ်တကျမစွန့်တဲ့လူကိုလည်းပဲစွန့်တဲ့လူကပြန်ထိန်ရမှာဆိုရင်ဒီတိုက်တယ်မှာရှိတဲ့တိုက်တဲ့ဘက်ကိုအရှင်းလွားရှိမလားခုနလွားရှိမလားအခမ်းအောင်16ခန်းရှိမလား12ခန်းရှိမလားအဲ့ဒါကိုတိုက်ကိုယ်စလဲဒီအနေနဲ့တယောက်စီကနေကြည့်နေပြီးတော့မှကိုတိုက်ကလေးကိုကိုစနစ်တကျလှုပ်လိုက်မယ်ဆိုလို့ရှိရင်ဒါလေးကပြောင်းသွားမှာပဲအဲ့တော့အခုကျွန်တော်တို့သွားကြည့်တဲ့အခါမှာဒီလိုလမ်းမတော်တို့ပဇွန်တော်တို့အားဟာဒီနောက်ခွေးကျူးနေတဲ့ဟာတွေလည်းဖယ်ပြီးရတယ်တကယ်ပြောင်းစင်နေအောင်အခုဟိုပေါ့နော်ကျွန်တော်တို့တွေ့ရတာပေါ့အဲ့ဒါပြည်သူလူထုရဲ့ပူပေါင်းပါဝင်မှုပါတကယ်တော့ဘယ်နေရာပဲဖြစ်ဖြစ်ပါဒီပြည်သူလူထုနဲ့အစိုးရနဲ့ပူပေါင်းမှဟိုဟိုတကယ်ကိုဟိုတကယ်တရားနဲ့မျိုးဖြစ်မှာပါစောစောပြောတဲ့ဒေါအောင်ဆန်းစုကြည်စပြီးတော့မှပေါ့နော်ဒီလူထုခေါင်းဆောင်စပြီးတော့မှနိုင်ငံတော်ဝန်ကိုစယူတဲ့ဟိုကလာပဝန်းကျင်လေးမတိုင်ခင်လေးတွေအမိုက်ကောက်ပြသွားတာလည်းပဲဒါစံပြဒါနမူနာပြရုပ်တခုပါဒီမိုကရေစီနိုင်ငံရဲ့တကယ်နမူနာပြရုပ်တခုပါဆိုတော့ဟိုကျွန်မဟိုကဖြစ်ပါတယ်ဒီနောက်ပိုင်းမှာဟိုဒါတွေကတိတ်တိတ်ချာချာရှင်းလင်းသွားပါလိမ့်မယ်ပြည်သူလူထုကလည်းအကုန်လုံးဒီစီကန်းစနစ်တကျဟိုလိုက်နာပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့သူတို့မဲဆန္ဒပြုထားတဲ့အစိုးရဒီအစိုးရတက်ပြီးတဲ့အခါကျတော့ဒီနိုင်ငံကိုကောင်းအောင်လုပ်ပြီဆိုရင်တော့ဘေးကနေဝေဖန်နေလို့မရဘူးကိုကိုတိုင်အကြောင်းလဲကိုလိုချင်ရင်ကိုကိုတိုင်ပါဝင်ပြီးတော့ဖန်တီးရပါလိမ့်မယ်သူတို့ပါဝင်လာကြလိမ့်မယ်လို့ကျွန်မယုံကြည်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာမကျေးဇူးပါစီပင်ဘက်ကဒီအရေးယူဆောင်ရွက်ဖို့ဆိုတဲ့နေရာမှာဆရာခုနပြောသလိုဒါတော်တော်လေးဒါဟိုအရေးရှိတယ်ပေါ့နော်လုပ်ငန်းစီညာအဲ့တော့ဆရာဒီအရေးယူရေးဆိုတဲ့စီမင်းစည်းကမ်းအသစ်တွေဆရာတို့ပြောင်းလဲဖို့အစီအစဉ်ရှိပြီလားဘယ်လိုလုပ်ရင်အကောင်းဆုံးများဖြစ်မလဲဆရာ
ဟုတ်ကဲ့ဒီလိုတွေပေါ့နော်ကျွန်တော်တို့ဘက်ကဒီလိုမှတည်ဟိုဦးရင်ဒီလိုတွေဒီလိုရိုင်းအောင်တိုင်းနိုင်နိုင်အောင်ကျွန်တော်တို့လည်းဟိုဆက်တဲ့ဘူးကျူဟိုဆက်တဲ့ဘူးတူတက်ဆောင်နေနိုင်အောင်ပေါ့နော်ပြင်ဆင်မှုဆိုတာကျွန်တော်ဆွနေပါတယ်ခင်ဗျအဲ့ဒီအပြင်ပေါ့နော်ခုနပြောသလိုပါကျွန်တော်တို့မတီးကျွန်တော်ပြောထားပါတယ်အစနဲ့ဟိုရန်ကုန်တစ်မြို့လုံးမှာရှိတဲ့အမိုက်ကကျွန်တော်နဲ့ဆိုင်ပါတယ်ကျွန်တော်တို့သိရရမှာဖြစ်ပါတယ်တို့လည်းပဲပေါ့နော်ကျွန်တော်တို့အခုဒီအမိုက်ဖိတ်စီခါဆိုတဲ့ပေါ့နော်ကျွန်တော်ဒီအခကျင်းမှုကိုယူတဲ့အခါမှာကျွန်တော်ဒီတောင်းတော့ချက်မှုနဲ့ဆိုလို့ရှိရင်ဒီရက်ကို6တက်ဒီမိန်တောင်းစုတကူဒီရက်600ဟောတလောက်600ပါဒီအေးထိန်လို့နေရာမျိုးကြတော့တလောက်450ပေါ့နော်နောက်ဒီဟိုလိုက်လာလို့နေရာမျိုးကြတော့တလောက်300ဖြစ်ပါတယ်ဘာလို့ဒီကျွန်တော်တို့ကဘာပဲပြောပြောပေါ့နော်ကျွန်တော်ဒီအကောင်အကောင်မှာရက်တည်ပြီးတော့မှဆွဲဆက်ဆက်တဲ့ကောင်မလို့ဒီအင်မတန်နေတယ်ပေါ့နော်ကျွန်တော်ဒီအမိုက်သေးစီးကောင်ယူပြီးတော့မှကျွန်တော်တို့ဒီစီပင်နေနဲ့ကအဖြစ်ပေါ့ကျွန်တော်ဒီစိုက်ထုတ်ပြီးတော့မှအမိုက်တွေကိုရှင်းနေဆောင်ရနေခြင်းဖြစ်ပါတယ်တော့ကတိတူတွေကျွန်တော်တို့ဘယ်တော့မှလည်းမထိုးပါဘူးသို့တော်လည်းပဲပေါ့ဒီနေရာမှာဖြစ်ဖြစ်ကျွန်တော်တို့အမှားကြီးပြောသလိုပါပဲကျွန်တော်တို့လည်းပါအမယ်တော့ကတိတူတွေကလည်းကျွန်တော်တို့ participate လုပ်မယ်ဆိုရင်ဒါအောက်မျိုးကကျွန်တော်တို့လက်တကမ်းမှာပဲရှိပါတော့တယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်ရှင်အင်ကာနိညာချန်ထရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ခွင့်ပြုပါပြန်လိုက်ဆွေးနွေးပေးခဲ့ကြတဲ့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်နောက်ဒီဆရာမဒေါက်တာမြင့်အောင်ခဲတင်းအဖွဲ့ကကိုရဲရဲဦးကိုနေဦးလင်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်စားပြီးဖို့ဆွေးနွေးခဲ့ကြသူအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင
်ဒါကတော့ထုတ်လုပ်သူကိုအောင်နဲ့တူမတ်တင်ကြီးထိုက်စီစဉ်တင်ဆက်တဲ့အင်္ဂါညတရိုက်လီလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။လာအိုနိုင်ငံမျိုးတော်ဘီယန်ဂျင်းမှာရှိတဲ့အမေရိကန်တန်ရုံကြီးတန်းအရာရှိတွေနဲ့အမေရိကန်ပစိဖိတ်ဒေသဆိုင်ရာကုတ်ကဲရေးဌာန USPACOM တို့ဟာလာအိုနိုင်ငံကာကွယ်ရေးဝန်ကြီးဌာန MND ကထိပ်တန်းအရာရှိတွေနဲ့အမေရိကန်နဲ့လာအိုတို့ရဲ့ကာကွယ်ရေးဆိုင်ရာ17ချိန်မြောက်ဆွေးနွေးပွဲအတွက်ဩဂုတ်လ1ရက်နေ့ကနေ3ရက်နေ့အထိဟိုနိုလူလူမှာတွေ့ဆုံခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုဦးဆောင်သူတွေကတော့လာအိုကာကွယ်ရေးဝန်ကြီးဌာန MND နိုင်ငံတကာဆက်ဆံရေးဌာန FRD ရဲ့အမှုဆောင်ညွှန်ကြားရေးမှူးဗိုလ်မှူးချုပ်ကန်ချန်နတ်တလာစီ USPACOM ရဲ့ မူဝါဒနဲ့မဟာဗျူဟာအစီအစဉ်တွေချမှတ်ရေးဆိုင်ရာလက်ထောက်အမှုဆောင်ညွှန်ကြားရေးမှူးဗိုလ်မှူးချုပ်မက်ဂီလက်တို့ဖြစ်ကြပါတယ်။ဆွေးနွေးပွဲကိုလာအိုဘက်ကလူပေါင်း30ကျော်တက်ရောက်ခဲ့ပြီးအမေရိကန်ဘက်ကတော့လာအိုတန်ယုံကနိုင်ငံခြားရေးရာကိုယ်စားလှယ်တွေနဲ့ဝါရှင်တန် DC ကကာကွယ်ရေးဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုဌာနကကိုယ်စားလှယ်တွေပါဝင်ခဲ့ကြပါတယ်။တမ်မကြီးဒန်နီယယ်ကလုံးကအဖွင့်စကားပြောကြရမှာမကြသေးခင်နှစ်တွေတွင်နှစ်နိုင်ငံစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာတိသာထင်ရှားတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုအဓိကထားပြောကြခဲ့ပြီးအမေရိကန်လာအိုဆက်ဆံရေးတစ်ခုလုံးကိုခြုံကြည့်မယ်ဆိုရင်လည်းအပေါင်းလက္ခဏာဆောင်တဲ့ရလဒ်တွေထွက်ပေါ်ခဲ့တဲ့အကြောင်းမှတ်ချက်ပေးပြောကြခဲ့ပါတယ်။နှစ်နိုင်ငံပြန်လည်ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲ BDD ဟာလာအိုအမျိုးသားကာကွယ်ရေးဝန်ကြီးဌာနနဲ့အမေရိကန်ပစိဖိတ်ဒေသဆိုင်ရာကုကယ်ရေးဌာနတို့ကြားကနှစ်နိုင်ငံကြားဆက်ဆံရေးပိုးပြီးအကောင်ခိုင်မာလာစေဖို့နဲ့ကိစ္စရပ်များစွာမှပူးပေါင်းဆောင်ရွက်ရေးတွေအတွက်အပြန်အလှန်ညှိနှိုင်းကြတဲ့ဆွေးနွေးပွဲဖြစ်တယ်လို့နှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေကြားဆက်ဆံရေးကိုပိုမိုကောင်းမွန်စေတဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးစီမံချက်တွေဒေသရင်းမှာစစ်ရေးပူးပေါင်းဆောင်ရွက်မှုကိုပိုပြီးအားပေးမြှင့်တင်ဖို့နဲ့နှစ်နိုင်ငံကြားဘုံအကျိုးစီးပွားတွေကိုတိုးမြှင့်ဆောင်ရွက်ရေးတွေလည်းပါဝင်ပါတယ်။ဆွေးနွေးပွဲရဲ့အဓိကအကြောင်းအရာတွေထဲမှာအရက်ဖက်စစ်ဖက်ဆိုင်ရာကိစ္စရပ်တွေဖြစ်ကြတဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဖြစ်တဲ့မပေါက်ကွဲသေးတဲ့စစ်လက်နက်တွေဖယ်ရှားရေးနဲ့ဘေးဒုက္ခဆိုင်ရာကယ်ဆယ်ရေးတွေပါဝင်တဲ့စစ်ဖက်စေဝါပစ္စည်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတင်တန်းနဲ့ပညာရေးဆိုင်ရာအခွင့်အရေးတွေထဲမှာဆိုရင်လည်းအင်္ဂလိပ်ဘာသာစကားတင်တန်းနဲ့စစ်ဖက်ဆိုင်ရာကျွမ်းကျင်မှုပညာပေးရေးအစီအစဉ်တွေပါဝင်ပြီးဒေသရင်းကျင်းပတဲ့ညီလာခံတွေအလို့ယုံဆွေးနွေးပွဲတွေနဲ့ထိပ်သီးအဆင့်အကြီးတန်းဆွေးနွေးပွဲတွေမှာလာအိုပြည်သူတက်မတော်ရဲ့ပါဝင်ဆောင်ရွက်မှုကဏ္ဍတွေပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လာအိုနိုင်ငံနဲ့အတူတကွလက်တွဲပြီးနိုင်ငံစလုံးအတွက်သာမကအာရှပစိဖိတ်ဒေသရင်းမှာပါအကျိုးကျေးဇူးဖြစ်ထွန်းမဲ့အကြောင်းအရာတွေကိုပူးပေါင်းဆောင်ရွက်ရတဲ့အတွက်ဂုဏ်ယူဝမ်းမြောက်လျက်ရှိကြပါရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းအတိပေးလို့ပါတယ်။ VOA ကအခုထုတ်လွှင့်နေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16.19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂတွေ့ရမှုချုပ်ခေါင်ကိုဖီယာနာဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့တိမ်မွေ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မဲ့ရေရှည်နီလန်းကောင်းတွေကိုရှာဖွေနိုင်ဖို့အတွေ့အကြုံရှိသူနဲ့အများလေးစားလူသိများသူစုစုပေါင်း9ယောက်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်ဆိုရဲနိုင်ငံတော်အတိုင်ပင်ခံရုံးရဲ့ကြေညာချက်ကိုဒီကနေ့ထုတ်အစိုးရသတင်းစာရီထဲမှာဖော်ပြထားပါတယ်။ကော်မရှင်ဖွဲ့စည်းရေးနားလည်မှုစာချုပ်လွှာကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနနဲ့ Coffee Annan Foundation တို့ကြားမှာမကြာခင်လက်မှတ်ရေးထိုးတော့မယ်လို့လည်းသတင်းထဲမှာရေးထားပါတယ်။Coffee Annan Foundation ကိုတည်ထောင်သူ Nobel ငြိမ်းချမ်းရေးဆုရှင် Mr. Coffee Annan ဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရမြန်မာနိုင်ငံချက်ချင်းဤအသင်းနာယကဒေါက်တာတာလှရွှေငြိမ်းချမ်းမြတ်တာအဖွဲ့မြန်မာနိုင်ငံကိုတည်ထောင်သူဦးအေးလွင်တို့အပြင်ကုလသမဂ္ဂမှထိပ်တန်းတာဝန်တွေကိုထမ်းဆောင်ခဲ့တဲ့နိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်ပါတယ်မြန်မာနိုင်ငံသား6ယောက်နဲ့ဒီနိုင်ငံတကာပုဂ္ဂိုလ်၃ဦးလို့ဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ဒီလက်ရှိဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ့်အကောင်းဆုံးနည်းလမ်းတွေကိုရှာဖွေဖို့အတွက်ကော်မရှင်အဖွဲ့ဝင်တွေအနေနဲ့သက်ဆိုင်ပါဝင်နေသူတွေနိုင်ငံတကာကကြွမ်းကျင်သူတွေအရေးပါတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့သဘောထားအမြင်တွေကိုလေ့လာသုံးသပ်မှုတွေလုပ်မယ်လို့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်ဒီကြဲကြဲပြန့်ပြန့်ဆွေးနွေးမှုတွေလုပ်ပြီးတော့ရှာဖွေတွေ့ရှိချက်တွေနဲ့လေ့လာအကြံပြုချက်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနေတဆင့်အစိုးရကိုတင်ပြမှာဖြစ်ပြီးတော့ပြည်သူတွေသိရှိနိုင်အောင်လဲထုတ်ပြန်သွားမယ်လို့ပြောထားပါတယ်။ကော်မရှင်ဖွဲ့ပြီးတော့ဒီ12လထက်နောက်မကျစေဘဲနဲ့အစီရင်ခံစာတင်ပြရမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ဒေသမှာရှိတဲ့ပြည်သူတွေရဲ့လုံခြုံရေးအခြေခံအခွင့်အရေးတွေကိုအာမခံချက်ပေးနိုင်ဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေတခါဒီအခြေခံဝန်ဆောင်မှုပေးနိုင်ရေးကိစ္စတွေကိုရခိုင်ပြည်နယ်ဆိုင်ရာကော်မရှင်အနေနဲ့စဉ်းစားဆောင်ရွက်သွားမှာဖြစ်ပါတယ်ရှင်။
နောက်ဆုံးကြန့်ရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOO နားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မွေးပါခင်ဗျာ။
This program has come to you from the Voice of America, Washington.